Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ26ရက်ဗိုလ်ထူးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေလွှင့်နေပါပြီ။လိုင်းဒိုမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190ကနေဖတ်ယူနာဆင်နိုင်ပါတယ်။ VOA ရဲ့ website Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းနားဆင်နိုင်ကြပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါဒီညအထူးခြားဆုံးသတင်းတွေတဲမှာတော့မြန်မာနိုင်ငံတဲအာဆီယံအထူးကိုယ်စားလှယ်ဝင်ခွင့်နဲ့လူသားချင်းစာနာမှုအကူအညီပေးခွင့်ရဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့မဖြတ်ပါဘူးလို့စစ်ကောင်စီကဆိုပါတယ်မြန်မာစီးပွားရေးဆိုတာအားနည်းသွားမယ်လို့လည်းကမ္ဘာပံကခံမလိုက်ပါတယ်ဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်တရုတ်ကပြောလာတာအလေးထားပြီးစစ်ရထားဖို့ KIA ကိုထုတ်ပြန်ခဲ့ရပုံကိုပြန်ကြားရေးတာဝန်ခံက
သူတို့တရုတ်ကနဲ့လည်းဒီမြစ်တေကမှာဒီစိုက်ပေါ်မှုဖြစ်အောင်လို့စီစဉ်နေထားဖို့အဲကျွန်တော်ကိုတိုက်ပြနေပြောလာတာရှိတယ်သူကမှ
ဒါချင်းချင်းစီနယ်မှာလက်နက်ကြီးကြတာနဲ့ထွက်ပြေးကြရပြီး CDM ဆံမတွေလည်းအဖမ်းခံရပါတယ်အခုလိုသတင်းလွှာတွေပြီးမှတော့ဗိုလ်ထုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကြံပါရေးဥကျော်စံတာရဲ့မြမကြီးသုံးသက်ချက်နဲ့ကိုယ်နဲ့အားကစားကဏ္ဍတွေကိုဆက်နာဆင်ကြပါပါအခုရင်ဆုံးတော့ခြေထက်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝတ်လိုက်တဲ့ဥတ္တမောင်စံတို့ကကြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံကိုအာဆီယံထုကိုယ်စားလှယ်ဝင်ရောက်ခွင့်ပြုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံအကြီးအကဲကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒီကနေ့အွန်လိုင်းကနေဗီဒီယိုနဲ့ဆက်သွယ်ဆွေးနွေးတာမှာမြန်မာနိုင်ငံရဲ့ပြည်ပခန့်တွေပြည်လည်ရေးအတွက်အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့တိုက်တွန်းခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝန်ခေါင်ကင်ဟောင်းကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ပြည်ပခါတွေပြည်လည်ရေးအတွက်တင်းမာမှုတွေလျှော့ချတာ၊စာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုတာ၊အားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေပြုလုပ်တာတွေပါဝင်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုမနေ့ဧပြီလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်တဲ့အာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှသဘောတူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ပထမဆုံးအကြိမ်ဝင်ရောက်ခွင့်ပြုပြီးအပြစ်ခံရဆဲကြဖို့နိုင်ငံအတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတောင်းဆိုခဲ့တယ်လို့ခေါင်ကင်ဖောင်းကပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဘက်ကဘလို့တုံ့ပြန်ခဲ့တယ်ဆိုတာကိုတော့ခေါင်ကင်ဖောင်းကပြောကြားခဲ့ခြင်းမရှိပါဘူး။ဝန်ကြီးချုပ်ဟွန်ဆန်ဟာအခုလအစောပိုင်းကမြန်မာနိုင်ငံကိုနေ့ရက်ကြာသွားရောက်ပြီးစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ပထမဆုံးနိုင်ငံအကြီးအကဲတဦးလည်းဖြစ်ပါတယ်ခင်ဗျ။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2022ခုနှစ်ဘန်နာနှစ်အတွက်တရားခိုင်နှုန်းမဲ့တိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစိုးရအခမ်းအနားမှာဖော်ပြထားပါတယ်။စီးပွားတိုးတက်မှုနှုန်းအင်မတန်နည်းမယ်လို့ဖော်ပြထားတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာဆိုးရင်စရာကောင်းလောက်အောင်အားနည်းနေမယ်ဆိုတာကိုကမ္ဘာ့ဘဏ်ကဒီကနေ့ဇန်နဝါရီလ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာထောက်ပြထားတာပါ။ဒါဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကာယရောဂါအကြီးအကျယ်ဖြစ်ပေါ်ခဲ့တာနဲ့စစ်အာဏာသိမ်းမှုတွေကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ1800ခန့်လုံးရော့ကျသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ထွက်ပေါ်ပြီးမှအခုနှစ်အတွက်အစီရင်ခံစာထွက်ပေါ်လာတာပါ။တမန်အဖြစ်တိုင်းပြည်တစ်ခုဟာအဲ့ဒီလောက်ကြီးမားတဲ့စီးပွားကျဆင်းမှုနဲ့ကြုံခဲ့ရပြီးရင်နောက်နှစ်မှာစီးပွားရေးပြန်ဥမော့လာလေရှိပေမဲ့မြန်မာနိုင်ငံရဲ့စီးပွားဟာမျောလင့်ထားသလောက်ပြန်နလန်ထူမလာတာအံ့ဩစရာပဲလို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Kim Edwards ကအစိုးရကစားထုတ်ပြန်တဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါပေမဲ့စက်မှုလုပ်ငန်းနယ်ပယ်အထည်ချုပ်ရေနံနဲ့တဘာဝတန်းငွေနဲ့ဆောက်လုပ်ရေးနယ်ပယ်တွေမှာတိုးတက်မှုရှိလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။လက်ရှိအချိန်မှာပဋိပက္ခတွေဖြစ်ပေါ်နေတဲ့စကိုင်းမကွေးနဲ့မန္တလေးတိုင်းတို့အပြင်ကချင်ရှမ်းနဲ့ချင်းပြည်နယ်တို့ဟာ2019ခုနှစ်စီးပွားရေးအစီရင်ခံစာတွေအရမြန်မာနိုင်ငံစီးပွားရေးရဲ့38%ခန့်နှုန်းကိုကိုစားပြုပါဝင်ခဲ့တာကြောင့်ဒါဟာတည်တာတဲ့အချက်ဖြစ်နေတယ်ဆိုတာကိုလည်းကမ္ဘာ့ဘဏ်ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမှုအစီအစဉ်မရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောကြားကြောင်းဂျပန်ခြေဆိုင်နီကီသတင်းမှာရေးသားထားပါတယ်။ 2023ခုနှစ်ဩဂုတ်လမှာကျင်းပဝေရှိတဲ့ရွေးကောက်ပွဲကာလအထိအန်အေဒီပါတီကိုဖျက်သိမ်းမှုအစီအစဉ်မရှိကြောင်းပါတီကိုဖျက်သိမ်းရေးမသိမ်းရေးဟာရွေးကောက်ပွဲကော်မရှင်ရဲ့ကိစ္စသာဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြိုင်ခြင်းဟာလည်းအန်အေဒီပါတီကသာဆုံးဖြတ်ရမှာဖြစ်ကြောင်းသူတို့သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာဗိုလ်ချုပ်စောမင်းထွန်းကပြောကြားခဲ့တာကိုကိုကာပီနီကီသတင်းမှာရေးသားထားပါတယ်ဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်တဲ့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးနိုင်ငံရေးပါတီတချို့နဲ့မနစ်မေလာကတွေ့ဆုံခဲ့ပါတယ်။2020ရွေးကောက်ပွဲမှာမဲအပြတ်အထအနိုင်ရလိုက်တဲ့ NLD ပါတီဟာရွေးကောက်ပွဲအတွင်းမဲမဲ့တမာမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ NLD ပါတီကိုဖျက်သိမ်းကောင်းဖျက်သိမ်းမဲ့သဘောမျိုးရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်။နိုင်ငံရေးပါတီတွေရဲ့ငွေကြေးစည်းစိမ်ရာတွေကိုစစ်ဆင်နေပြီး NLD ပါတီကိုတော့မစစ်ရသေးဘူးလို့ကော်မရှင်ကပြောပါတယ်။ပြင်သစ်အခြေစိုက်စွမ်းအင်ကုမ္ပဏီတိုတယ်ကမြန်မာနိုင်ငံကထွက်ခွာဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းဆုံးဖြတ်လိုက်တာကြောင့်ထိုင်းနိုင်ငံအခြေစိုက်ရန်နယ်သဘာဝတောင်းွေ24ရှာဖွေရေးနဲ့ထုတ်လုပ်ရေးကုမ္ပဏီ PTTEP ဟာတိုတယ်ရဲ့ကမ်းလွန်ရန်နယ်သဘာဝတောင်းွေ24ရေးလုပ်ငန်းတွေကိုလက်ပြောင်းဝယ်ယူဖို့ပြင်ဆင်နေတယ်လို့ Energy Voice Online သတင်းမှရေးပါတယ်တိုတယ်ရဲ့ရတနာစီမံကိန်းနဲ့မုတ်တမတဘာဝတောင်းွေတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုလက်ပြောင်းယူဖို့သူတို့အနေနဲ့စိတ်ဝင်စားကြောင်းPTTEP ကတိုတယ်ကုမ္ပဏီကိုတနင်္လာနေ့မှာတရားဝင်အကြောင်းကြားခဲ့တယ်လို့ဆိုပါတယ်လုပ်ငန်းတွေလွှဲပြောင်းလုပ်ကိုင်လိုတဲ့အစီအစဉ်ကိုသူတို့အနေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပေးသွားမယ်အကြောင်းတိုတယ်ကုမ္ပဏီက PTTEP ကိုစာရေးအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်သူတို့အနေနဲ့တိုတယ်ရဲ့မြန်မာနိုင်ငံကလုပ်ငန်းတွေကိုလက်ပြောင်းဝယ်ယူမယ်မယူဘူးဆိုတာကို PTTEP ဘက်ကအတည်ပြုပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့ဒီစီမံကိန်းမှာတိုတယ်ကုမ္ပဏီရဲ့လုပ်ဖို့ကင်မဲ့ဖြစ်တဲ့ Chevron ကလည်းမြန်မာနိုင်ငံကထွက်ခွာမယ်အကြောင်းတိုတယ်နဲ့မရှိမနှောင်းမှာပဲကြေညာလိုက်တာကြောင့်ဒါဟာတခုတည်းသောဖြစ်နိုင်ခြင်းနည်းလမ်းဖြစ်တယ်လို့ဆိုပါတယ်တိုတယ်စွမ်းအင်ကုမ္ပဏီဟာမြန်မာနိုင်ငံကရတနာတန်းငွေ24ရေးစီမံကိန်းကလုတ်ကွက် M5 နဲ့ M6 တို့မှာ1992ခုနှစ်ခရဲကစတင်လုပ်ဆောင်နေတာဖြစ်ပြီးစီမံကိန်းရဲ့ 37.14 ရာခိုင်နှုန်းပိုင်ဆိုင်ထားတာပါ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညာပိုင်း9နာရီကနေ10နာရီထိတိုင်းတိုမီတာ19ကီလိုဟတ်စ်5953ညာတိုင်းတိုမီတာ25ကီလိုဟတ်စ်11803ညာတိုင်းတိုမီတာ32ကီလိုဟတ်စ်9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190ကီလိုဟတ်စ်5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ရုရှားကတူချထားတဲ့စစ်အင်အားအလုံးကြီးနဲ့ယူကရိန်းကိုဝင်တိုက်ခဲ့ရင်လက်ရှိကမ္ဘာအနေအထားတွေကပြောင်းလဲသွားနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ဆက်မှာချထားတဲ့ရုရှားရဲ့တိုက်ခိုက်ရေးတပ်တွေက3,000-5,000ထိရှိပါတယ်။အရိတအားလုံးယူကရိန်းကိုဝင်ရောက်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်ပြီးအကြီးမားဆုံးကျူးကျော်စစ်ဖြစ်လိမ့်မယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားခဲ့ပါတယ်။အရိတဝင်ရောက်ခဲ့ရင်ရုရှားသမ္မတသမ္မတပူတင်အပေါ်မူပါအမေရိကန်ကပြင်းပြင်းထန်ထန်ကြီးကြီးမားမားပိတ်ဆို့အရေးယူမယ်လို့အမေရိကန်သမ္မတဘိုင်ဒန်ကသမ္မတပူတင်ကိုနှစ်ယောက်ချင်းရောလူသိရှင်ကြပါသတိပေးထားခဲ့ပြီးဖြစ်ပါတယ်။ယူကရိန်းသမ္မတဝလိုဒီမာဇယ်လန်စကီကရုရှားကောင်ဆောင်တွေနဲ့တွေ့ဖို့အစီအစဉ်ရှိတယ်လို့ပြင်သစ်သမ္မတအီမန်နီယယ်မက်ခရွန်ကလည်းရုရှားသမ္မတပူတင်နဲ့တောက်ကြနေမှာဖုန်းဆက်စကားပြောဖို့အစီအစဉ်ရှိပါတယ်။အမေရိကန်ကပိတ်ဆို့အရေးယူထားတာကိုရုပ်သိမ်းလိုက်ရင်2015တုန်းကချုပ်ဆိုခဲ့တဲ့အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုပြန်တဲ့အသက်သွင်းလို့ဖြစ်နိုင်ကြောင်းအီရန်တမ်ဗရာအီဗရာဟင်ရိုက်ရှိကဇန်နဝါရီလ25ရက်နေ့ကကြေညာလိုက်ပါတယ်။အီရန်နဲ့အမေရိကန်တို့ဟာကြားခံထားပြီးအီရန်ရဲ့နျူကလ িয়ার ကိစ္စအပေါ်မနစ်အေဒီလခရဲကဆွေးနွေးနေကြပါတယ်။အီရန်ကသဘောတူညီချက်ချိုးဖောက်တယ်လို့ဆိုပြီး2015သဘောတူညီချက်ကလည်းအမေရိကန်က2018ခုနှစ်မှာထွက်ခဲ့ပြီးပိတ်ဆို့အရေးယူခဲ့တာပါ။လာမယ့်ရက်သက်သက်ပါအနိုင်ငယ်တွေမှာသဘောတူညီချက်တချို့ရရှိနိုင်တယ်လို့အနောက်နိုင်ငံသားသမန်တွေကပြောကြပေးမဲ့တိတိတသားသဘောထားကွဲပြားတာတွေကရှိနေတော့ပါပဲ။အမေရိကန်ကလာဆွေးနွေးပွဲကထပ်မသွားဘူးလို့အာမခိုင်ရင်အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးလို့လည်းအီရန်ကဆိုပါတယ်။အီရန်ကဗီယက်နမ်မှာအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ညှင်းဆုပ်ခဲ့တာပါ။သဘောတူညီချက်မှာလက်မှတ်ပါဝင်ရေးထိုးခဲ့ကြတဲ့တရုတ်၊ဗြိတိန်၊ဂျာမနီပြင်းထန်တဲ့ရုရှားတို့ကိုကြားကထားပြီးဆွေးနွေးနေကြတာဖြစ်ပါတယ်။ဆောက်ရသည့်အိုလံပစ်မတိုင်မီတရုတ်ပြည်ဘေကျင်းမြို့မှာတတိယအဆုံးဖြစ်တန်းချီကိုဗစ်စစ်ဆေးနေပြီး ဗုဒ္ဓဘာသာ COVID-19 ပိုးအသစ်14ဦးတွေ့ရှိပါတယ် အမေရိကန်နိုင်ငံမှာတော့ခွဲစိတ်ခံသုံးမဟုတ်တဲ့ N95 နှာခေါင်းစီးပေါင်း3000ကိုလူထုကိုအခမဲ့စတင်ပြန့်ပြူးနေပါတယ် ဒေသန္တရကျန်းမာရေးဌာနတွေ၊ဈေးဆိုင်တွေ မိဖို့ကြောင့်လူသုံးကုန်ပစ္စည်းအယောက်ဆိုင်တွေမှာလူတွေကိုဝေပေးနေလို့ပါ အခုလိုဖြန့်ပြူးလိုက်တဲ့နှာခေါင်းစီးတွေဟာလေထဲကပိုးမွှားအမှုမွှားတွေကို 95%ထိ အသက်ရှူရမှာပတ်မတော်အောင်ကာကွယ်ပေးနေပါတယ် တနိုင်ငံလုံးအတွက်အစိုးရရဲ့ဗဟာပြူဟာသုံးလောင်းယုံမှာ N95 နှာခေါင်းစီးပေါင်း 948 သုံးလောင်းထားပါတယ် ကပ်ဘေးမတိုင်မီကနဲ့နိုင်ရှင်လိုက်ရင် 96%ပိုရှိနေတာပါ ကပ်ဘေးစပစ်တဲ့အခါ နှာခေါင်းစီးတွေအလုံးလောက်မရှိခဲ့တာကြောင့် N95 နှာခေါင်းစီးတွေကိုဆေးရုံဆေးကန်းသုံးဖြင့်သတ်မှတ်ခဲ့ရပြီး အဝတ်နှာခေါင်းစီးတွေကိုချုပ်တက်စင်ဖို့အကြံပေးခဲ့ပါတယ် ဒါပေမဲ့အဝတ်နှာခေါင်းစီးတွေကာကွယ်နိုင်တာကနိုင်ရှင်မှုရအားနဲ့ပါတယ် အာရှနယ်ဘွားအမေရိကန်တွေကိုပြစ်မှတ်ထားပြီးအမုန်းနဲ့တိုက်ခိုက်တဲ့ရာဇဝတ်မှုတွေတိုးလာတဲ့ အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ် San Francisco မြို့မှာ ဖေဗရူလာ1ရက်တရုတ်ပြည်သက်ကူနေကာလအတွက်လုံခြုံရေးတာဝန်ရှိသူတွေကပြင်ဆင်နေကြပါတယ် San Francisco မြို့ကြီးမှာအာရှနယ်ဘွားတွေကိုအမုန်းနဲ့တိုက်ခိုက်တဲ့ရာဇဝတ်မှုတွေချောက်ဆတိုးလာတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ် 2019 ခုနှစ်မှာ 10ကြိမ်တိုက်ခိုက်ခံခဲ့ရပြီး2020ခုနှစ်မှာ 9ကြိမ်တိုက်ခိုက်ခံခဲ့ရပါတယ် 2021 ခုနှစ်မှာတော့အကြိမ် 60 အထိတိုးလာပါတယ်ဒါကစိုးရိမ်ကြောင်းတလို့မဖြစ်မနေသတိထားမယ့်အခြေအနေပါလို့ San Francisco ရဲချုပ်ဘစ်စကော့ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ် COVID-19 ကူးစက်မှုတွေကြောင့်ဝန်ထမ်းအင်အားမလုံလောက်တဲ့ကြားကတရုတ်တန်းမှာရဲတွေပုံပြီးကင်းနိုင်အောင်တိုးချထားတဲ့အကြောင်းနဲ့ရဲအရာရှိချုပ် William Scott ကပြောဆိုပါတယ်ကိုဗစ်-19ကာယောဂါကူးစက်မှုတွေပြန့်နှံ့ခဲ့တဲ့ပြီးခဲ့တဲ့နှစ်ပိုင်းအတွင်း အာရှနယ်ဘွားအမေရိကန်တွေကိုပြစ်မှတ်ထားတဲ့အမုန်းတရားနဲ့တိုက်ခိုက်မှုတွေအမေရိကန်ပြည်တော်စုတော်တို့ပြလာတာပါ။နယူးယောက်မြို့ကလည်း 2021 ခုနှစ်အတွင်းအာရှနယ်ဘွားတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုအကြိမ်129ကြိမ်ဖြစ်ပွားခဲ့ပါတယ်။
ပြည်အမေရိကန်တိုင်းရဲ့ဇန်နဝါရီလ26ရက်နေ့ဗိုလ်ရုညရဲ့နောက်ဆုံးရစစ်ဝင်စားကြရာသတင်းတွေကိုကိုစောဝင်လိုင်းရဲ့ဥတ္တမောင်တန်တို့ကပြပြပေးခဲ့ကြတာပါအခုဆက်ပြီးတော့စစ်ဝင်စားကြရာအကောင်းဆုံးနောက်ဆုံးရသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မတွေကိုစတိုက်ပြပြပေးပါမယ်ပထမဆုံးတော့စစ်ပွဲတွေရပ်ထားဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကို KIU အလေးနဲ့စဉ်းစားနေလုပ်နေကြောင်းကိုပြပြပါပါပီကင်းမြို့တော်မှာကျင်းပမဲ့ဆောင်းရွာတီအိုလံပစ်ပွဲတော် မတမဆွမ်းအားကစားပွဲတော်နဲ့တရုတ်နှစ်တကူကာလာကြီးမှာမြန်မာနိုင်ငံနယ်စပ်ဒေသအပါအဝင်မြန်မာတိုင်းနိုင်ငံလုံးစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကိုအလေးထားလှုပ်ဆောင်သွားမယ်လို့ KIU ကချင်လွတ်မြောက်ရေးအဖွဲ့ကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာအဖြစ်ရည်ရည်အတွက်ကမ်းလှမ်းတာမဟုတ်ပဲစစ်ပွဲတွေကိုအတက်အနိုင်ဆုံးရှောင်ရှားနိုင်ရေးအတွက်ရည်ရွယ်ထုတ်ပြန်တာဖြစ်ကြောင်း KIU ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြပြပေးပါပါခင်ဗျာ။
လာမယ့်တရုတ်နှစ်တကူပွဲတော်ဟာဖေဖော်ဝါရီလတရနေ့မှာကြာအောင်မှာဖြစ်တယ်လို့24ကြိမ်မြောက်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့73ကြိမ်မြောက်မတန်ဆွမ်းအားကစားပြိုင်ပွဲကိုလည်းတရုတ်နိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လတွေအတွင်းကျင်းပသွားဖို့ရှိနေကြပါဒီလိုနှစ်တကူကာလနဲ့နိုင်ငံတကာအားကစားပွဲတော်ကာလတွေမှာနယ်စပ်ဒေသအပါအဝင်မြန်မာနိုင်ငံတဝန်းမှာစစ်ပွဲတွေရပ်တန့်ထား ံဘုံမူကြီးနော်ဘူးကပြောပါတယ်
ဒီအီရာကြီးနိုင်ငံဖြစ်နေတဲ့ဒီဒီမှာဒီဆောင်ရည်ဒီအိုလံပစ်တွေပေါ့နော်အထူးတစ်ခုကတော့ဒီလေအင်္ဂါမတန်ဆွမ်းတဲ့ဒီအာဇာဒမားတွေရဲ့ပွဲတော်တွေဖြစ်တယ်နောက်တစ်ခုရှိတာကတော့သူတို့ရဲ့တတိယကိုကာလအချိန်နဲ့ဖြစ်ပါတယ်ဆိုတော့သူတို့တက်ကနေလေဒီနေဆက်တွေကမှဒီစိုက်ပေါ်မှုဖြစ်အောင်ကတော့ဖြည်းဖြည်းချင်းထားဖို့ကျွန်တော်ကိုတက်ကျင်းနဲ့ပြောလာတာရှိတယ်ဒီပြီးမှဒီမြန်မာနိုင်ငံတစ်ခုလုံးမှာလည်းတပ်ပွဲတင်မရှိတော့ပိုကောင်းတာပေါ့အဲ့ဒါဒီလေကျွန်တော်ကိုပြောတာလားရှိပါတယ်အဲ့တော့ကျွန်တော်တို့လည်းဒီနေနေဒီနေဒီချမ်းကိုပြောကြတော့ကောင်းတဲ့သဘောဖြစ်ပါတယ်ဆိုမှကျွန်တော်တို့သုတ်ပြန်ထားရဲ့အဲ့ဒါစစ်နေတာဖြစ်ပါတယ
်ကေအိုရဲ့ထုတ်ပြန်ချက်မှာတော့တရုတ်နိုင်ငံကဒီလိုတိုက်တွန်းတဲ့အတွက်ဒေတာရင်းတည်ငြိမ်ရေးအတွက်အလေးပေးစဉ်းစားရမယ့်အချက်ဖြစ်တယ်လို့ရှုမြင်ကြောင်းဖော်ပြထားတာပါကေအိုက ဒီလိုအလေးပေးစဉ်းစားမယ့်အချက်ဟာယာယီအပြစ်ကရက်စဲထားဖို့ရည်ရွယ်သလားဆိုတော့ကိုတော့ဘုံမူကြီးနော်ဘူးကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်ကေအနေနဲ့အတိအကျဆိုင်ရလို့ကိုအဒီကန္နာနာပြောတာသူပြန်ချင်တဲ့တက်တာတော့မဟုတ်ဘူးခင်ဗျာကာလတတ်မှတ်ပြီးမှဒီအတဲ့ပေါ်မဖြစ်အောင်တော့ဒီသူပြန်ထားတဲ့ချိန်ညာထားတာတော့မဟုတ်ပါဘူးအဲ့ဒါကိုဒီရတာလည်းမဟုတ်ပါဘူးအသက်နိုင်ဆုံးတော့ကျွန်တော်ရှောင်ကိုဖြစ်ပါလေအဒီစစ်ပွဲကိုတော့ရှောင်ကိုတော့ဖြစ်ပါလေဟုတ်ကဲ့
ကေအိုရဲ့ဒီနေ့သူပြန်ချင်ညာချက်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းຫນွေဦးတော်လန်ရေးအရှိန်မြင့်တက်လာနေတာတနှစ်နီးပါးရှိလာနေပြီဆိုတာနဲ့ပြည်တွင်းစစ်ရှေ့ကြလာပြီးဒီအချက်အသေးတွေကိုမဖြေရှင်းနိုင်ရင်မြန်မာနိုင်ငံဟာအလုံးစုံပြတ်သုံးရေးကိုရောက်ရှိသွားနိုင်ကြောင်းလည်းဖော်ပြထားပါတယ်ကေအိုရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးကေအိုဟာမြန်မာအစိုးရနဲ့နှစ်ဖက်အပြည့်အစုံချိုးချိုးဆိုနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေစေအဖွဲ့ဖြစ်ပါတယ်2020ဒီနှစ်ကိုဗစ်ရောဂါဖြစ်ပွားလာချိန်မှာတော့ဆွေးနွေးပွဲတွေရပ်ဆိုင်းနေကြတာပါအဲ့ဒီဆွေးနွေးနေတဲ့ကာလမှာကချင်ပြည်နယ်အတွင်းတိုက်ပွဲတွေရပ်ဆိုင်းခဲ့ပြီးနဲ့2020ခုနှစ်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ပြီးတော့ဖြစ်ပွားလာနေပါတယ်ခင်ဗျာ
တရုတ်နိုင်ငံကပြောလာတာကိုအလေးထားပြီး KIO အနေနဲ့အခုလိုစည်းရထားဖို့ကြေညာချက်ထုတ်ပြန်ထားကြောင်းကိုချေချောသိန်းပြောပြခဲ့တာပါအခုစက်ပြီးချစ်ပြည်နယ်ဘက်ကိုကြည့်အောင်ပါမတူပြည်မင်းတက်လန်စီးကြောင့်ဒီဒေသခံတွေတင်းရှောင်ထပ်ပြေးနေရတဲ့အကြောင်းကိုပြောပြမှာပါချင်းပြည်နယ်မတူပြည်မြို့နယ်အတွင်းမှာဇန်နဝါရီ25ရက်နေ့မနေ့ညပိုင်းတုန်းကလက်နက်ကြီးဖြစ်ခတ်မှုတွေကြောင့်ဒေသခံ400ကျော်လောက်တောတောင်တဲထပ်ပြေးတင်းရှောင်နေကြပါတယ်မတူပြည်မြို့ကနေပြန်ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာမှွင်တုံးကြီးရွာအုပ်စုမှာညတဆွဲအိတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီကြောင်ရန်ကုန်ကလာတဲ့တဲ့င်းကိုအလိမ္မာကပြောပြပေးမှာပါခင်ဗျာ
မတူပီမြို့နယ်မတူပီမင်းတက်ကာလမနဲ့၃မိုင်လောက်ဝေးတဲ့မွင်တုံးကျေးရွာဟောင်းဘက်မင်းညာပိုင်းမှာလက်နက်ကြီးတွေနဲ့ဖိခတ်တာကြောင့်ဒေသခံ400ကျော်လောက်တောတောင်နေတဲ့ပြေးရှောင်နေရတယ်လို့စစ်ပေးဆောင်ဒေသခံတွေကပြောပါတယ်လနဲ့ကြီးကြီးတွေဟာကျေးရွာနေအိမ်အနီးအနားတွေမှာကြာရောက်ခဲ့တာမို့စိုးရိမ်ထိတ်လန့်ပြီးထွက်ပြေးတိမ်းရှောင်ခဲ့ရတာလို့ဒေသခံတို့ကပြောပါတယ်
။ကုန်းတောင်ကျောင်းရောက်ပိုင်းမှာလနဲ့ကြီးနဲ့ထုပ်ပြီးထုတာသူတို့ကခုနှစ်ချက်ထုတာပေါ့။နောက်တစ်ခါကအကုန်လုံးတခုဆိုကျွန်မတို့ရွာအထင်များပြန်လာနေကြတာ။ညာအနတ်တောင်မှာကျွန်မတို့ရှားရရွာအနတ်တောင်ရရပေါ့နော်။အဲ့လိုဆိုတော့ကျွန်မတို့တကြီးတွေကိုအကုန်လုံးအားလုံးကတော့ထဲမှာပြေးခွာနေကြတာပေါ့။တချို့ကတော့ကြောက်ဆောင်တွေမှာပဲကျွန်မတို့ကတော့ပုံနေကြတယ်အဲ့လိုပေါ့နော်။ကိုယ်တော့ခါစင်ကြင်ချာပေါ့နော်ခုကြတော့အဲ့ရဟန်းကပတ်ပတ်လည်မှာလေကိုနေချာတော့အတက်အနေနဲ့ဆူရရတာပေါ့နော်မိရဆိုတော့ကိုကျွန်မတို့ကြားမှတ်နေကြတယ်တကြည့်ရဆိုတော့ကွန်ဒန်ဖြစ်ပြီးတော့ကျွန်မတို့ကလေတော့ထင်မှမိရအချင်းမာရေကိုဖြူတီဖြူနေတယ်
စစ်ကောင်စီတပ်တွေဟာဒီအပိုင်းအတွင်းမတူပီမင်းတက်ကားလန်တခြားနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့လည်းသိရပါဗျ။မတူပီမျိုးကနေပြန်လည်ထွက်ခွာလာတဲ့စစ်ကောင်စီရင်နှန်းတွေဟာမွင်တုံးကျေးရွာအုပ်စုမှာတနင်္ဂနွေနေ့ကလေးကနေဒီနေ့အထိတက်ဆွဲနေတာလို့ဒေသခံတွေကပြောပါဗျ။တက်ဆွဲထားတဲ့အဲ့ဒီနေရာကနေလက်နက်ကြီးတွေနဲ့လှမ်းပစ်နေတာလို့ညဉ့်ညင်ဒေသခံတွေကပြောပါဗျ။ဒီနေ့အထိလဲကားလမ်းမကြီးတစ်ဖက်တစ်ချက်ကိုလမ်းကြောင်းရှင်ပစ်ခတ်တာတွေရှိတယ်လို့မျက်မြင်ဒေသခံတို့ကပြောပါတယ်
။ညဆိုတော့တော်ဆိုးသွားပါတော့ညတော့ပူဆိုးတာပေါ့အခုကျတော့တော်လမ်းကြောင်းရှင်တဲ့သဘောနဲ့တို့ကို traffic ကို shape ကိုတို့ကြွားမယ်လမ်းကြောင်းဖက်ပြီးတော့အပြစ်တာကားလမ်းအပေါ်အောက်အဲ့ traffic ကိုကြွားချင်းပြီးတော့ပစ်နေတာ traffic ကိုပစ်တာတော့လို့အဆုကြနေရတဲ့ limit ကြီးကပေါ့နော်။ traffic ကိုပစ်လာလေဆိုတော့ကတော့ညပဲတော်ဆိုးသွားတာ။ကျွန်တော်တို့ကစစ်သေးရှောင်းတဲ့ဇူရီစီကိုတို့ဥတီတော့ပစ်တဲ့သဘောဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ကောင်းရင်ပေါ်တွေမှာလည်းနည်းနည်းကြည့်လို့ခွာသွားနေရဆိုတော့ကျွန်တော်တို့ကိုချိန်ပြီးတော့ပစ်တယ်လို့ပဲကျွန်တော်တို့ဖန်ယူရဟုတ်တယ်။အချိန်ကြီးကအခုရက်ပိုင်းမှာတော့ပူပူဆိုးလာတဲ့အနေထားရှိတယ
်။မတူပီမင်းလဲကားလမ်းမကြီးဘက်မှာစီရေးလှုပ်ရှားမှုတွေကြောင့်ဒေသခံတွေဟာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်ရာယီစစ်ဆောင်စခန်းမှာခိုးလုံနေကြရတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မင်းတပ်မတူပီဖလန်ထန်တလန်ကံပတ်လန်စတဲ့မြို့နယ်တွေမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပီမြို့နယ်ရေစွာမြို့ဇိုးတုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။တောင်းတဲ့ကြီးရဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။
မတူပြီမြို့နယ်ရေးစွာမြို့စိုးတုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကဗီဒီယိုကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမတူပြီမင်းတက်ကာလမပိုင်းကစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုရမှရှိသေးပါဦးရှင်။ချင်းပြည်နယ်မတူပြီမင်းတက်လမ်းစစ်စင်ရေးကြောင့်ဒေသခ plan မျိုးမှာအာဏာရှင်ဖိဆန်ရေးလှုပ်ရှားမှု CDM မှာပါဝင်နေတဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီကနေမနေ့ညပိုင်းကဖမ်းဆီးသွားပါတယ်စစ်ကောင်စီတပ်တွေနဲ့စီးရေးတင်မာနေတဲ့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ကနေပြည်ညာရေးဝန်ထမ်းတွေစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖိအားပေးလာတဲ့ပုံမှာတုံ့ပြန်လာတယ်လို့ဒေသခံတွေကယူဆနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူကကြောက်ကြောက်ပေးပါအောင်ခင်ဗျာ
စစ်တကအာဏာသိမ်းပြီးတဲ့နောက်ချင်းပြည်နယ်ဖလန်းပါဝင်မြို့တွေမှာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတော်တော်များကအာဏာရှင်ဖိဆန်ရေးမပူပေါင်းဆောင်ရွက်ရေးစီဒီယံလှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်။စနားပြမှုတွေနေနေခံရပြီးတဲ့နောက်စီအေယာကုကံလှုပ်ရှားမှုတွေရှိလာပေမဲ့လည်းတချို့ကစီဒီယံလှုပ်ရှားမှုတွေကိုဆက်လုပ်နေကြဆဲဖြစ်ပါတယ်။မနေ့ကတော့ဖလန်းမြို့နယ်အတွင်းကစီဒီယံလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ကြအောင်ဒေသခံတကူကအခုလိုပြောပါတယ်။
ပဒိယနဲ့နေနေတော့ကြိယာနဲ့ဖန်ဖန်နေတယ်လို့ဆိုကြတယ်ခုနကရလို့တော့ခံမှန်းလာပေါ့လေပညာရေးဝန်ထမ်း၄ယောက်ကျန်တာကတော့ဒီကျန်းမာရေး၄ယောက်ခေညာက၄ယောက်စပယ်ရက်၄ယောက်အကုန်လုံးကမြေတမီတွေရှိတယ်ခုနကဆက်လုပ်ပါရဲတခါမှတော့ပြီးတယ်တိခွင့်မရသေးလို့ဘာမှပြောလို့တော့အဆင်မပြေသေးဘူးပေါ့
မနေ့ကအဖမ်းဆီးခံရတာ၈ဦးရှိပြီးတော့အဲ့ဒီတွေက CDM မလုပ်တဲ့ကြောင်းဆောင်မကြီးတူကိုတော့ပြန်လွှတ်ပေးခဲ့တယ်လို့မြို့ကန်တူကပြောပါတယ်အခုလို CDN လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေကိုဖမ်းဆီးရလို့ရပေါ်ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်ဖမ်းဆီးတဲ့အားညာရေးကျမရေးဒီကတော့နည်းနည်းလုံမှန်ကန်နေတဲ့လူတွေကိုလက်ချင်းထောက်တဲ့ပုံစံမျိုးနဲ့လက်ဖမ်းနေတဲ့ပုံစံမျိုးဖြစ်တယ်။ဒါကတော့သူတို့ရဲ့ရုပ်မာမှုပဲလားဘာဖြစ်လို့လဲဆိုတော့သူရဲ့ရညာရဖမ်းမှုကိုစစ်ကောင်စီရညာရဖမ်းမှုလိုအပ်တဲ့အတွက်တောင်းလို့တဲ့အချိန်မှာသူတို့ကလမ်းမျိုးပေါ်ကချင်းချောက်တာဖြစ်တယ်
။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့တုန်းကချင်းမျိုးသားအဖွဲ့ချုပ် CNO CNDF ဘက်ကနေဖလန်းမျိုးရှိပညာရေးဝန်ထမ်းတွေအနေနဲ့အာဏာရှင်အောက်မှာတာဝန်ထမ်းဆောင်နေတာကိုချက်ချင်းရက်ဆိုင်ပြီးတော့လူလူနဲ့ပူးပေါင်းမှုတိုက်တွန်းခဲ့ပါတယ်။တကယ်လို့ဆက်လက်တိစခံနေမယ်ဆိုရင်လိုအပ်သလိုပြင်းထန်စွာအရေးယူသွားမယ်လို့လည်းသတိပေးထားပါတယ်။အခုလိုထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီဘက်ကတုတ်ပြန်တဲ့သဘောနဲ့ CDM ဝန်ထမ်းတွေကိုဖမ်းဆီးတာဖြစ်ပြီးတော့အခြေအနေတင်းမာလာမယ်လို့လည်းဒေသခံတွေကယူဆကြပါတယ်
။တကယ်လို့သူတို့ဖမ်းတာတွေကယူယူ CDM လောက်ပြီးမှသူတို့ဖမ်းခံရတာဆိုတော့သူတို့တန်ပြန်ဖမ်းတယ်လို့ပဲကျွန်တော်တို့ကရှင်းတယ်။ဒါကြောင့်လည်းမျိုးဒီ CDM ဝန်ထမ်းတွေကိုစဖမ်းနေမယ်ဆိုတော့ဒီတအားတိမဖို့ပဲရှိတော့တယ်ဟုတ
်ဖလန်းမျိုးနယ်အတွင်းမှာစစ်ကောင်စီတပ်နဲ့ချင်းမျိုးသားကာကွယ်ရေး CNDF တပ်ဖွဲ့တွေကြားစီတိမနေစေပဲလို့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်မနေ့ကတော့ဖြစ်တယ်7နှစ်7နှစ်ကြာလောက်ဖြစ်နေပြောတယ်7နှစ်ခွင်း7နှစ်တော့ကြာတယ်ဖြစ်တဲ့နေရာအဲ့ဘားလုံးနဲ့ဇောင်းလိုက်ကြာလောက်မှာမနေ့ကတော့တပ်ဖွဲ့ငါးတော့ကြာတယ်ပြောတယ်စစ်ကောင်စီကသူကထိုးစစ်ဆင်နေကြတာပဲဗျာပြန်ကျက်ပတ်ပြီးတော့သူတို့တနည်းအားဖြင့်တနည်းအားထိုးစစ်ဆင်နေကြတာဟုတ်ကဲ့
ဖလန်းမျိုးနဲ့ဘားလုံးနဲ့ဇောင်းလိုက်တက်ပွဲမှာစစ်ကောင်စီတပ်ဘက်ကတိုက်ခိုက်မှုတွေရှိနေတယ်လို့ချင်းကဝေးအဖွဲ့ဘက်ကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူးဖလန်းမျိုးနဲ့တွင်ကတိုက်ပွဲအခြေအနေတွေနဲ့ CDM ဝန်ထမ်းတွေကိုဖမ်းဆီးတဲ့အကြောင်းတွေကိုသိရှိဖို့အတွက်စစ်ကောင်စီတုံးဝင်ရောက်ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့နယ်တော်တော်များများမှာစစ်ကြေးဆန္ဒပြခဲ့ကြရမှာတော့စစ်တပ်ကနေအချက်ပတ်နေနေမှုတွေဖြစ်ပွားခဲ့ပြီးလက်နက်ကင်တော်လန်လာကြတာဖြစ်ပါတယ်။ဒါအပြင်အာဏာရှင်ဖိဆန်ရေးလှုပ်ရှားမှု CDM မှာပါဝင်နေကြတဲ့ဝန်ထမ်းအများပြားဟာလည်းအိန္ဒိယနယ်စပ်နဲ့တခြားဒေသတွေတွေမှာထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာ
။ချင်းပြည်နယ်ဖလန်းမြို့မှာ CDM ဆီယမ်မာတွေကိုဖမ်းဆီးခဲ့စီးဒုက္ခတွေကြုံရတဲ့အကြောင်းကိုအောင်မြတ်သူပြောပြခဲ့တာပါ။အခုတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကရန်ဂျာဒုက္ခသည်စခန်းတွေမှာပညာရေးအခက်အခဲကြုံရတဲ့အကြောင်းဆက်ပြောပြပါမယ်။မြန်မာနိုင်ငံကရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရန်ဂျာဒုက္ခသည်တွေရှိရာဘင်္ဂလားဒေ့ရှ်ကစခန်းတွေမှာကိုရူကိုရအကြောင်းတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပိတ်ပင်နေတာမို့ရန်ဂျာကလေးတွေရဲ့ပညာရေးအခက်အခဲကြုံရပါတယ်။ဒီအကြောင်းမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ထိုင်းမြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအများဆုံးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကကုတုပလောင်ဒုက္ခသည်စခန်းတွေကကိုထုကိုထစာတင်ကြောင်းတွေပိတ်ဖြစ်ဖို့စခန်းတာဝန်ရှိသူတွေကဇန်နဝါရီလဇန်မိုင်းမှာ ညွှန်ကြားချက်ထုတ်ခဲ့ပါတယ်။ပုဂ္ဂလိကတင်ကြားရေးစင်တာတွေအကုန်ပိတ်သိမ်းမှုနေနေမှာကိုထူကိုထတင်ကြားနေတာတွေကိုရပ်တန့်ပြစ်ဖို့နဲ့တခြားမဖြစ်မနေလိုက်နာရမယ့်စီကံချက်တွေပါဝင်တဲ့16ချက်ပါကြီးညာချက်ကိုစခန်းတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပါတယ်။ဒုက္ခသည်စခန်းထဲမှာလူမှုအဖွဲ့တွေကဖွင့်ထားတဲ့ကိုထူကိုထအကြောင်းတွေကိုပိတ်ပင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ဒီဇင်ဘာလတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာဒီညွှန်ကြားချက်တွေထွက်လာတာပါ။စခန်းမင်းမငြိမ်သက်မှုတွေနဲ့ဆန္ဒပြမှုတွေဖြစ်လာတဲ့နောက်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဲ့ဒီအကြောင်းတွေရဲ့တင်ကြားမှုပုံစံကိုစိုးရိမ်လာတယ်လို့ဒေတာတွင်သတင်းတွေမှာရေးပါတယ်။ဒါပေမဲ့လည်းဒါဟာအဖြေမဟုတ်ဘူးလို့လူ့ခွင့်အဖွဲ့တွေကဝေဖန်ပါတယ်။နေရရင်းကိုပြန်ဖို့ကလည်းမရေရာကပင်းကြောင့်ကန့်သတ်မှုတွေကြီးနေတဲ့အခြေအနေမျိုးမှာဒီအမိန့်ကြောင့်ကလေးငယ်တွေရဲ့ပညာဆက်လက်သင်ကြားရေးကအခက်အခဲကြုံနေကြရတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်။ကျွန်တော်တို့စက္ကန့်မှာဘောဗျာကုသပါလုံးစက္ကန့်မှာကျွန်တော်တို့ခဲဝမ်းမှာစောင်းစားပေါင်းဟောလဲရကျော်လို့ရှိကြတဲ့အဆောင်တကူကိုသူရ
စရာကဖြတ်လိုက်တာအကောင်မှာကျွန်တော်တို့အမသာမစိတ်မကောင်းဖြစ်နေပါတယ်။အမိန့်တော်ပြီးနောက်ပိုင်းမှာသူတို့တော်ဝန်ကံဘောကြားမာဇင်များကိုသူတို့ကောင်းဆောင်များကိုခေါ်ပြီးတော့ဆေးဝါးခေါ်ပြီးတော့သူတို့ကကျွန်တော်ကဆူရာနဲ့ဥပဒေနဲ့မညီဘူးဆိုပြီးတော့သူတို့ဟိုပြခိုင်းတယ်မနော်ကျွန်တော်လည်းကြာရနေမှာတကာတဲ့ခဲမှာရှိရအောင်သူတို့ကျွန်တော်စားဆန်းတမ်းပြင်းနေကြတာဆောင်တဲ့ခလုံးသူတို့ပြချလိုက်တယ်ကလေးရပညာရရှိဖို့တော့ကျွန်တော်တို့ထန်းတယ်ကျွန်တော်ချူသားသွားမှာပါကျွန်တော်တို့အဓိကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုချင်တာကျွန်တော်တို့ဒီမှာရှိတဲ့ကလေးရပညာတင်ကြပြနေကြတဲ့ပညာတင်လို့မရတဲ့ကလေးရအမေဆုံးပညာတင်ရအောင်ကျွန်တော်တို့ကိုလော်ဖီဘွားတော့ကျွန်တော်တို့အမေအနေနဲ့နေစဉ်ကျွန်တော်တို့တောင်းဆိုချင်ပါလေ
ဒီလိုရိုဟင်ဂျာဒုက္ခသည်စခန်းတွေကလူလူအခြေပြုကိုထူကိုထအကြောင်းတွေကိုအခုလိုဖြတ်ခိုင်းတဲ့အပေါ်မှာတော့နားမလည်နိုင်အောင်ဖြစ်ရတယ်လို့ဒုက္ခသည်တွေကိုပညာပေးအစီအစဉ်တွေမှာစေတနာဝန်ထမ်းအဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကလည်းပြောပါတယ်ရိုဟင်ဂျာကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်ဟာမျှော်လင့်ချက်မဲ့ပြီးတော့အနာဂတ်ပျောက်နေတဲ့အနေအထားဖြစ်လာနေတယ်လို့သူဆိုရင်ချက်ကိုပြောပြပါတယ်
ဒီမှာကိုစဉ်းစားနေမယ်ဆိုလို့ရှိရင်ဘာမှလဲမမြင်ခဲမမြင်အဲ့လိုပဲနေတယ်ဒီမှာအမန်တကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်ဘဝရဲ့ဒီမှာညော်လေးချက်ဆိုတာဘာမှမရှိတော့ဝဲလို့ပဲပုံစံတင်းနေတယ်ဆိုတော့မမဘက်ကလည်းသူတို့တကယ်တမ်းကျတော့သူတို့မခေါ်ဘူးလေမခေါ်ဘူးဆိုတော့ဒီဘက်မှာလည်းစီးပွားရလောက်ခံအခွင့်အလဲမရှိဘူးပြီးတော့ပညာသင်ခွင့်ပေါ့နော်ဒါလည်းမရှိဘူးစသဖြင့်ပေါ့နော်ဒီအထိုင်ရှိနေမယ်ဆိုလို့ဆိုရင်စူးယူကပူပြီးတော့မြန်းနိုင်တယ်ဒီဘက်မှာ
အရင်တော့ကပညာရေးဝင်တဲ့ကျောင်းဆရာအဖြစ်လောက်ကင်ခဲ့ဘူးသူကိုအောင်မြင်ကတော့လက်တလုံးမှာရူဟင်ညာကလေးငယ်တွေကိုနေအိမ်တွေမှာစာသင်ကြားပေးနေတဲ့အကြောင်းပြောပြပါတယ
်ကိုတိုကိုတော့ပေါ့နော်စာသင်ပေးတာရှိတယ်အဲ့ဒါလည်းကိုကလေးတွေကိုကိုပဲစာသင်ပေးနေတယ်အဲ့လိုပုံစံပါပဲလေဒီမှာဒုက္ခသည်တွေကအဲ့ဒီမှာရှောင်းဆရာတွေကသူတို့ရဲ့အနိတဝိုက်ပေါ့နော်အဲ့လိုပဲစာသင်ပေးနေတယ်ရှိတယ်လောလောဆယ်ဒါလည်းဘာမှမက်တဲ့မဲရနဲ့အဲ့လိုတော့မဟုတ်ဘူးလေဒီမှာလူကြီးဆိုရင်လည်းအလောကံရခွင့်လည်းမရှိဘူးဒီမှာကလေးတွေဆိုရင်လည်းပညာသင်ခွင့်ကခွင့်လည်းမရှိဘူးပြီးတော့တခြားစာဝေးနေရပိုင်းလည်းသူများကိုအားကိုးပြီးတော့စားသုံးနေရတယ်ဆိုတော့ဒါလည်းတက်ပြီးတော့နောက်ဆိုရင်ဒီလူတွေရဲ့ခေါင်းကျူထမနစူးကျူပက်ကိုပူပြီးတော့ဥတည်သွားနိုင်တယ်လို့ကျွန်တော်ကအဲ့လိုပဲယူဆပါတယ်ဆိုတော့ဒီမှာရှားမချေအချေပြုတ်ချင်းပင်းမှုတို့ပူပြီးတော့များလာတယ်လို့ပဲကျွန်တော်တင်ကြတာပါ
အခုလိုစိုးရိမ်ကြမှာရှိနေတဲ့ရိုဟင်ဂျာကလေးတွေရဲ့ပညာရေးအလေးထားကူညီပေးဖို့မလေးရှားအစိုးရပါဝင်အစိုးရတွေနဲ့အဖွဲ့အစည်းတွေကိုရိုဟင်ဂျာဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့အဖွဲ့26ဖွဲ့ကလည်းတောင်းဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာစစ်တပ်ကတော့ဘင်္ဂလားဒေ့ရှ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်ခေါ်ယူဖို့အစီအစဉ်တွေဆက်လုပ်သွားမယ်လို့ဆိုနေပေမဲ့ဒီကနေ့အထိတော့ထူးခြားတိုးတက်လာမှုကမရှိသေးပါဘူးရှင်။
ရိုဟင်ဂျာဒုက္ခသည်တွေရဲ့တင်ကြားရေးကကြမှာအကြောင်းမစုံလုံးပြောပြခဲ့တာပါ။ဘိုလ်ရင်းကြီးရဲ့သတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲ
။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံစာထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်ပြဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juju
channel 101 တမမဟုတ် Tancom 6 Duru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်း Internet ဆာမျက်နှာနဲ့ VOA မြန်မာ Facebook ဆာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။မကြာခင်ထုတ်လွှင့်ပေးမယ့်ပတ်စဉ်ကဏ္ဍတွေမှာတော့ဗိုလ်ဒုညတိုင်းကြောပြနေကြဒေါက်တာတန့်စော်ရဲ့လူထုနဲ့ချမ်းမာရေးဦးကျော်စံတာရဲ့မြမရေးသုံးသက်ချက်နဲ့ကိုရနေရဲ့အာကစားကဏ္ဍစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ချမ်းမာရေးကဏ္ဍစကြောပြမှာပါအသေးအောင်ဘီဘိုးစီဘိုးကာကွယ်ရေးအကြောင်းကြောပြထားပါတယ်အရက်တောက်သူတွေအနေနဲ့အသေးအောင်တဝါယောဂဘီဘိုးစီဘိုးရှိမရှိစစ်ဆေးဆန့်သက်ပြီးချုပ်တင်ကာကွယ်သင့်ပါတယ်ဒီလိုစစ်ဆေးသိရှိကုသမှုခံယူမယ်ဆိုရင်အသေးကင်စာယောဂဖြစ်နိုင်ခြင်းရှော့ချနိုင်တယ်လို့ကျန်းမာရေးကြံ့ကျင်သူတွေကပြောကြပါတယ်ဒီအကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတက်စော်ကပြောပြထားပါတယ်ခင
်ဗျာကောင်းကင်ကြီးကဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ
အသေးကင်စာယောဂဟာအဖြစ်များဆုံးကင်စာယောဂ၅မျိုးထဲမှာပါဝင်တဲ့ယောဂတစ်ခုဖြစ်ပေမဲ့အသေးကင်စာယောဂဖြစ်စေတဲ့အကြောင်းရင်းတော်တော်များများဟာကျူတင်ကာဝယ်လို့ရတဲ့အကြောင်းအရာတွေဖြစ်တယ်လို့သိရပါတယ်အသေးကင်စာယောဂနဲ့ပတ်သက်တဲ့ဘူးတုရတွေကိုသိရှိအောင်လေ့လာပြီးလက်တွေ့လိုက်နာကျင့်သုံးမယ်ဆိုရင်အသေးကင်စာယောဂဖြစ်ဖို့ရာခိုင်နှုန်းတွေရောကျသွားမှာဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အသေးကင်စာယောဂဆိုရင်ဒီကမ္ဘာလုံးမှာမျိုးသမီးရောမျိုးသားများမှာပါဖြစ်များဆုံးကင်စာ၅မျိုးထဲမှာပါဝင်နေပါတယ်နောက်တစ်ခါဒီအသေးကင်စာနဲ့ပတ်သက်ပြီးတော့ဒီဖြစ်နိုင်ခြေရှိတဲ့အချက်တွေအားဆိုလို့ရှိရင်ဆရာတို့ကာကွယ်လို့ရနိုင်တဲ့အချက်တွေအများကြီးပဲပါနေတဲ့အတွက်ကြောင့်မလို့နော်အသေးကင်စာကဒီဖြစ်ပွားမှုမရှိအောင်ကာကွယ်လို့ရနိုင်တဲ့မျိုးစားတွေမှာပါနေတယ်။နောက်တစ်ချက်ကတော့ဒီအသေးကင်စာဖြစ်ပွားပြီဆိုရင်စောစောစီစီတိမယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ကင်စာမျိုးစားတွေမှာပါဝင်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုအနေနဲ့ဒီအသေးကင်စာနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့အခြေအနေတွေနောက်တစ်ခါစောစီစွာတွေးရှိအောင်ဆောင်ရွက်ရမယ့်အချက်တွေကိုသိရှိပြီးတော့နိုင်တာနိုင်မယ်ဆိုရင်အသေးကင်စာဖြစ်ပွားမှုနှုန်းရောအသေးကင်စာကြောင့်အသေးပြောက်နှုန်းမှာကြောကြသွားမှာဖြစ်ပါလေဒါကြောင့်မလို့ဒီတက္ကသနဲ့ပတ်သက်တဲ့ဘုသုတတွေကိုသိရှိအောင်เนาะလေ့လာပြီးတဲ့အခါမှာလိုက်နာဖို့ကအရေးကြီးတယ်လို့ဆရာနဲ့ပြပါဆုံးပြောချင်ပါတယ်ပေါ့နော
်အတဲကင်စာယောဂဖြစ်စေတဲ့အကြောင်းအရာတွေတော်တော်များများရှိပေမဲ့အများဆုံးဖြစ်စေတဲ့အဓိကအကြောင်းအရာအနေနဲ့ကတော့၄မျိုးရှိတယ်လို့သိရပါတယ်အတဲအောင်တော်ဘီပိုးစီပိုးနဲ့အရက်တောက်ချင်းအတဲစီဖုံးချင်းတွေဟာအတဲကင်စာယောဂဖြစ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်ဘီဘိုးစီဘိုးတွေကိုစစ်ဆေးကာကွယ်ကုသမှုတွေပြုလုပ်ဖို့လိုအပ်တယ်လို့အရက်တောက်ချင်းကိုရှော့ချပြီးအသေးစီဖုံးစီတဲ့အကြောင်းအရာတွေကိုရှောင်ကျဉ်ကြရမှာပါဘီဘိုးစီဘိုးနဲ့အရက်တောက်ချင်းအသေးစီဖုံးချင်းတွေပြင်အင်ဖလာတောက်ဆင်ပါတဲ့မှုတက်နေတဲ့အစားတောက်တွေကိုရှောင်ကျဉ်ပြီးအဝမလုံအောင်ကိုလေးချင်းရှော့ချတာမျိုးကိုပြုလုပ်ပေးနိုင်မယ်ဆိုရင်အသေးကင်စာယောဂဖြစ်စေနိုင်တဲ့ရာဂိုင်းနှုန်းတော်တော်များများရောကျသွားမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါရစေအဲ့
တော့အသေးကင်စာနဲ့ပတ်သက်လို့ရှိရင်သူ့ကိုဖြစ်စေတဲ့အဓိကအကြောင်းတရားတွေကတော့အသေးအောင်တော့ B4 နဲ့ C4 ဖြစ်ပါတယ်။ဒါကုဆက်တက်တဲ့ယောဂမျိုးစားထဲမှာပါတယ်။အသေးအောင် B နဲ့ C ရဆိုလို့ရှိရင်ဒီအသေးကင်စာယောဂကိုအဓိကဖြစ်စေတဲ့အကြောင်းတရားဖြစ်ပါတယ်ပေါ့နော်။အဲ့တော့အသေးအောင်တော့ B4 C4 ပြီးရင်နောက်ထပ်အသေးကင်စာဖြစ်နေနိုင်တာရှိပါတယ်။အဲ့ဒါကတော့ဒီအသေးစီပုံယောဂနောက်အရက်တောက်တာညားတာပေါ့နော်။ရိုးရိုးရက်တောက်တာမဟုတ်ပဲねဆိုတော့ heavy train လို့ခေါ်တဲ့အရက်ကိုအလွန်ကျော်တောက်သုံးတဲ့လူတွေရဲ့အဲ့ဒါကအဝလွန်တဲ့လူနဲ့စီးချိုဝေဒနာတွေမှာအသေးကင်စာဖြစ်တာပုံတွေ့ရတယ်ပေါ့နော်ဆိုတော့ဒီအချက်တွေရာဆိုလို့ရှိရင်အသေးကင်စာဖြစ်စေနိုင်တဲ့အဓိကအချက်ပေါ့တခြားအချက်လေးတွေကတော့နည်းနည်းပါးပါးရှိပါတယ်စီးလေးတောက်တဲ့အချက်လေးတွေပါတယ်နောက်တစ်ခါဒီအသေးမှာဖြစ်တတ်တဲ့တချို့ယောဂါတွေကလည်းကြာလာလို့ရှိရင်အသေးကင်စာဖြစ်သွားနိုင်တယ်ဒါပေမဲ့ရာဂိုင်းလုံးအနေနဲ့ကြည့်မယ်ဆိုတော့ဒီဟာနေပါအဲ့တော့ပြန်ပြီးပြောမယ်ဆိုအသေးကင်စာကြောင့်ဟိုဖြစ်စေတဲ့အဓိကအချက်တွေပြောပါဆိုရင်အသေးအောင်သားဝါဘီဘိုးရဲ့အသေးအောင်သားဝါစီဘိုးရဲ့အသေးစီဘိုးရဲ့ရက်တောက်ချင်းဒီလေးခုတွားတွေ့ပါအဲ့တော့ဒီလေးခုလုံးဝလည်းပဲကျားတို့ကကာကွယ်နိုင်တဲ့အထဲမှာပါတယ်စောစီအောင်တွေ့ရှိနိုင်အောင်လုပ်နိုင်တဲ့အထဲမှာလည်းပါတယ်ကုသလို့လည်းရတဲ့အတွက်ကြောင့်မလို့ဒီအချက်လေးချက်ကိုသာကျားတို့ကပြည့်ပြည့်စုံစုံကင်တွယ်နိုင်မယ်ဆိုလို့ရှိရင်အသေးကစားဖြစ်ပွားမှုတော့အများကြီးကြောကြသွားမှာပဲဖြစ်ပါတယ်
ဘီဘိုးစီဘိုးနဲ့အရက်တောက်တာတွေဟာအသေးကင်စာယောဂဖြစ်စေတဲ့အဓိကအချက်၄ချက်ထဲမှာပါဝင်တာကြောင့်ဘီဘိုးတောင်မှမဟုတ်စီဘိုးကူးဆက်ခံနေရပြီးအရက်ကိုလည်းအလွန်ကျွံတောက်သုံးနေမယ်ဆိုရင်အသေးကင်စာယောဂဖြစ်ဖို့အခွင့်အရေးများသောနိုင်တယ်လို့သိရပါဗျ။အ
အရဲတောက်တက်တဲ့သူတွေအနေနဲ့ဘီဘိုးစီဘိုးကူးဆက်ခံရရခြင်းရှိမရှိစစ်ဆေးသင့်ပြီးရှိခဲ့မယ်ဆိုရင်လည်းလိုအပ်တဲ့ကုသမှုတွေကိုပြုလုပ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။တကယ်စားအဖြစ်နိုင်ခြင်းများစီတဲ့ချက်ချက်မှာအဓိကအချက်၄ချက်ချက်မှာတရားတော်ဝဘီဘိုးရဲ့တရားတော်ဝစီဘိုးအရဲတောက်တုံးခြင်းနဲ့တဲစီပုံခြင်းဆိုပြီးပါဝင်နေတာတွေ့ရမှာဖြစ်ပါတယ် ြစ်နိုင်ကြီးကအရင်မြင့်တက်သွားမှာပဲဖြစ်ပါတယ်အဲ့တော့လက်တွေ့ဘဝမှာလည်းဆရာတို့ကြည့်မယ်ဆိုရင်ဒီသဲအောင်သားဝဘီဘိုးစီဘိုးရှိတဲ့သူရက်လွန်ကျော်တောက်တယ်ဆိုလို့ရှိရင်ဆရာတို့ကဒီ9နှစ်နဲ့10နှစ်လောက်တွဲမှာရင်ဆရာတို့အသေးကစားဖြစ်တာတွေတွေ့နေရပါတယ်ဒါကြောင့်မလို့ကိုကဒီရက်တောက်တတ်တဲ့သူဖြစ်တဲ့ကအရက်ကိုလည်းဆရာတို့ကစနစ်တကျတောက်သုံးမယ်တတ်မှတ်တဲ့အန်ဒီယမ်ရှိတဲ့ဘောင်တွဲမှာလည်းတောက်သုံးမယ်အသေးအောင်သားဝဘီဘိုးစီဘိုးကိုစစ်ဆေးထားပြီးတော့ဒီပိုးတွေလည်းမရှိဘူးဆိုလို့ရှိရင်တော့ကိုဒီဒီအသေးကစားဖြစ်ဖို့ရာနိုင်တော့နေသွားမယ်เนาะဒါကြောင့်မြည်သူမဆိုကိုကရက်တောက်တတ်တဲ့သူဆိုရင်တော့ဘီဘိုးစီဘိုးစစ်ဆေးထားပြီးတော့ကြိုတင်ကာကွယ်နိုင်တဲ့ဘီဘိုးကာကွယ်ဆေးထိုးထားမယ်စီဘိုးဆိုရင်ကာကွယ်လို့မရတော့လည်းပဲစီဘိုးရှိတဲ့သူကကြောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးကုသထားမယ်ဆိုလို့ရှိရင်အရက်နဲ့ပေါင်းပြီးတော့အသေးကစားဖြစ်ပွားတာကိုလျှော့ချနိုင်ပါမယ်ဖြစ်ပါနော်အဲ့တော့ကိုကိုတိုင်ကရက်လက်တောက်တတ်တယ်ဒီဘိုးစီကိုလည်းရှိတယ်ဆိုတာကိုကိုသိလာတဲ့အခါဆိုရင်ကိုကရက်ကိုစနစ်တကျတောက်သုံးမယ်ဆိုလို့ရှိရင်အသေးကိန်းစားဖြစ်ပွားမှုတော့ကိုချော့ချပြီးတော့ကာကွယ်နိုင်ပါပဲဖြစ်ပါတယ်ဒါကြောင့်မလို့ဆရာတို့ကရက်မတောက်ခင်မှာဘီဘိုးစီကိုကြိုစစ်ထားပါကြိုစစ်ထားရင်ဘာရှိလဲဆိုရင်ကိုဗီရုစိုက်နိုင်လို့ရှိရင်နောက်ဆက်တွဲအသေးကိန်းစားဖြစ်တာကိုလည်းကာကွယ်သွားနိုင်မှာဖြစ်ပါတယ
်အရက်တောက်တတ်တဲ့သူတွေအနေနဲ့ဘီဘိုးစီဘိုးကုဆက်ခံရခြင်းရှိမှရှိစမ်းသပ်စစ်ဆေးပြီးကြိုတင်ကာကွယ်မှုတွေပြုလုပ်ထားမယ်ဆိုရင်အသေးကစားယောဂဖြစ်ဖို့ရာခိုင်နှုန်းကိုရောနေကြဆင်းစေမှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့က
အသေးရောင်တော့ဘီဘိုးနဲ့စီဘိုးကာကွယ်ဆေးထိုးထားရင်အသေးကင်ဆာဖြစ်ဖို့နေတာကိုဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြခဲ့တာပါအခုဆက်ပြီးတော့ဥကျော်စံသားရဲ့မြမရေးသုံးသက်ခြင်းမှာအာနာသိန်းတစ်နှစ်တာဒီမမအကြောင်းကိုပြောပြထားပါတယ်အာနာသိန်းတက်လာတဲ့စစ်ကောင်စီကတစ်နှစ်အကြာမှာအခုတော့2023ရှင်းနှစ်ဩဂတ်လရွေးကောက်ပွဲတွေကျင်းပပြီးရလဲတိုင်အာနာလွှဲပေးမယ်လို့ဆိုထားပါတယ်အဲ့ဒါလို့လှုပ်ဆောင်နိုင်တဲ့အချင်းတွေခင်းချင်းတွေကိုပြီးခဲ့တဲ့ဒီနှစ်တာအတွင်းဘလောက်ထိလှုပ်ဆောင်ပေးခဲ့လှုပ်ဆောင်နိုင်ခဲ့ကြပါလဲမြမရေးအရေးပါတဲ့သုံးသက်သူတွေနဲ့ဥကျော်စံတာကဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ
ကောင်းကင်ကြီးခင်ဗျာဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဟာဒီနှစ်ပြည့်တော့မှာဖြစ်ပါတယ်ဒီဒီနှစ်ကာလအတွင်းစစ်ကောင်စီရဲ့လှုပ်ဆောင်ချက်တွေဟာတိုင်းပြည်ပြန်ကောင်းလာဖို့အတွက်ဘလောက်များထိရောက်ခဲ့တယ်လဲဘာတွေများလှုပ်ဆောင်ခဲ့တယ်လဲဆိုတော့ဖော်ဆုံးစပြီးတော့ဆုံးသတ်ကြည့်ကြပါလေအနာသိတဲ့ကိစ္စမှန်မှန်ဘာဖြစ်ညာဖြစ်ဆိုတော့ပြောစရာမလိုတော့တဲ့ကိစ္စဖြစ်ပါလေတိုင်းပြည်ပြန်ကောင်းလာဖို့အတွက်အခြေခံတည်ငြိမ်မှုတို့လူမှုရေးစီးပွားရေးပုံမှန်လက်ပတ်ဖို့အတွက်သူတို့ရဲ့လူဆောင်ချက်တွေထိရောက်မှုတွေဘလောက်ရှိခဲ့ရလို့ဆုံးသတ်လိုပါလေခင်ဗျာ
ဟိုအထူးသဖြင့်တော့ဒီနိုင်ငံတကာအဖွဲ့အစည်းတွေပေါ့ကမ္ဘာ့ဘဏ်တို့ IMF တို့ကဆုံးသတ်တာရှိပါတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ကစီးပွားရေးအရာကငွေရောကဒီ COVID-19 ကြောင့်ဟိုကျနေတဲ့အနေအထားမှာအာဏာသိမ်းတဲ့အခါကျတော့ဟိုထူးထူးခြားခြားကျသွားတဲ့အနေအထားရှိပါတယ်။အဲ့တော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဟို -18 ပေါ့နော်အနှုတ် 18 ဟိုရာခိုင်နှုန်းလောက်ထိကျသွားတယ်ဆိုတဲ့သုံးသပ်ချက်ရှိပါတယ်။ဆိုတော့အဲ့ကနေပြီးတော့အခုအာဏာသိမ်းပြီးတဲ့တစ်နှစ်ကာလမှာပြန်ပြီးတော့တက်လာသလားဆိုတဲ့အနေအထားမှာတော့ကျွန်တော်ချင်းလည်းဟိုတော်တော်ကြီးရုန်းကန်နေရတဲ့အနေအထားမျိုးရှိနေဆိုတော့တွေ့ရပါတယ်အရေးကြီးတဲ့ကိစ္စကဘဏ်တွေပါဆိုတော့ဘဏ်တွေမှာဟိုသိတဲ့အတိုင်းပဲကျွန်တော်တို့ ATM မှာပတ်စံသွက်ထုတ်လို့မရဘူးကျွန်တော်မှာငွေရှိရင်လည်းဘဏ်ကနေပြီးတော့ဟိုအပတ်စင်မှာဟိုပုံမှန်ထုတ်ပေးလို့မရတဲ့အနေအထားတွေဖြစ်ပါတယ်ဆိုတော့အဲ့တော့ယင်းညွန့်နှံမှုကိစ္စဝန်ထမ်းတွေလာစားပေးဖို့ဆိုတော့နောက်ကျန်တဲ့ကိစ္စတော်တော်များများကပြဿနာရှိပါတယ်ဆိုတော့အဲ့တော့ယာကိုင်းနှုံးတစ်ခုကိုအမြက်ပေးပြီးတော့ထုတ်နေရတဲ့အနေအထားကလည်းအခုချိန်ကြီးကိုရှိအောင်ဆိုတာကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကုန်သွယ်မှုဘက်မှာလည်းအထူးသဖြင့်ကဟိုတရုတ်ပြည်က zero covid policy ကျင့်သုံးတာပေါ့နော်သူလည်းဟိုအထူးသဖြင့်တော့ဒီကူးစက်မှုမပြတ်အောင်ဆိုတဲ့နေရာမှာကျွန်တော်တို့နေစားကုန်သွယ်ရေးဘာညာတွေမှာလည်းတော်တော်ကြီးကိုကြဆင်းတဲ့အနေအထားတွေ့ရပါတယ်နိုင်ငံရေးပြဿနာတွေခဏထားအောင်ပေါ့နော်ကျွန်တော်တို့စီးပွားရေးရပြောမယ်ဆိုရင် Pian Nalan Tubo and the Tao General set Yonka Melo Chemare.
โอเคนายกเองก็เสียดายโอเคครับนายกเองไปมาแล้วอุ้ยเสกเอาสิ่งนี้แล้วตัวลามะเนี่ยปอนด์นะท่านนั้นสะสมมาอยู่กับพวกเราเป็นเมื่อกูจะพูดคุยในเรื่องปฏิเสธว่าโอ้โปรโพชันเนี่ยเรปรีเซนเทชันเสร็จสมบูรณ์ชูจ้ากูจะพูดคุยเสร็จสุดแล้วมีเรื่องกูช่วยหนุ่ยอะไรสิบาร์เลยตัวทำไมเป็นนักอ่ะโอ้ปีสุรีเนี่ยนะก็ที่ช่วยหนุ่ยมือเรื่องว่าตัวเราเสกมือเงินซาร์เลยที่ท้าสิ่งเลยตัวนับคู่อาจารย์เลย นั่นคือว่าจะเราเลยนั่นเท่านั้นสักตัวมาอยู่กับพวกพี่ลายน้องโมตัวจันทร์เราปีสุริยะก็ยงจีกูซามุบวนเราจะเกิดลูกจามลาสุรากาตัวเราแค่ชี้เห็นที่ทำอยู่ตัวอะไรลูกจันทร์เทมาเลยตัวจะคุ้มสิ่งเราอากูอาณาเต็มที่จะเนี่ยจ้าบ่ตัวที่นี่ทำมาเราที่สกังสีบักก็จะช่วยเอวียาเรียมิวจีเรียนเนี่ยตัวเราเนี่ยโอ้ทั้งช่วงลูกยาลาเรียนี่ทารอสีบาร์เลยตัวทำไมเลยตัวมาทั้งช่วงไหนเนี่ย
မျိုးတွေဒေသတွေတိုက်ပွဲဆက်ဖြစ်နေတဲ့နေရာတွေကဟိုတော်တော်များများရှိတဲ့အနေထားတွေ့ရတယ်ခင်ဗျာတစ်ခါကြတော့ပြည်တွင်းဒုက္ခတွေတွေအခုစစ်ပြေးရတယ်ဒုက္ခရောက်တယ်ဆိုရဲဟိုလူရဲ့ရေတော့ကတော့တော်တော်တိုးလာတဲ့နေသားရှိပါတယ်ပြည်တွင်းမှာသူတို့ထိန်းချုပ်တဲ့ဒေသတွေနည်းနည်းပူလာတယ်လို့ဆိုပေမဲ့လည်းသူတို့လည်းအမှရှိနေတဲ့ဒေသတွေရဲ့အထွေထွေတည်ငြိမ်မှုကိုဘယ်လောက်ထိအားရစရာက
ubre senit do baru terusima siwa ya lah. Aku tiada kisah ya dorole. Jauh siapa kau ni mungkin di sisi le kisah ini malah jawab le pensi ya le empatnya le tanjanya pensi ya le. Sura ai kisah ini le nampak bahu. Ai suru tinjau mu apa siya di dalam ya tujuh tinjau mu cene.
Okay, oh jenar pertama biasa nalo wonsang mu apa iman oh. Terus dia jenar lo cuci awu yang mu cuci awu cuci tanaga di awu cuci saya wonsang mu bila di pame. Nada kata jenar aku siya selu kisah mu JP kisah mu nada kata kau ini tule kisah mu ni oh siapa le dah wonsang mu apa iman. So nada kau ada dia ubi semua ini aku nak biasa ตัวยาสูบบุหรี่มีอะไรล่ะรู้คุณน่ะที่ยาโยนี่อ่ะตัวนี้ต่างหูที่ทำมาทั้งสองนายน่ะรู้ส่วนที่รู้ไปว่าจันทร์เนี่ยคุณไปเจอมาเลยที่เอาช่วยไปมาแล้วจันทร์รู้กลุ่มเล่นมีตลอดบ่เนาะนี่ถ้าก็รู้มิกซ์ป่ะจันทร์รู้ย้อนทวีเดือดเช่นมาเลยส่วนจะช่วยเจอแล้วรู้กลุ่มกาลามาปูวิโรเอาช่วยยามีอะไรรู้ปูเจอแล้วสิบาเลยส่วนทำไมจะช่วยนี่อะไรมาเลยกูเชื่อ ลับไปแล้วยุ่งว่าปูมีอะไรปูวิโรลับไปยังไม่มีอะไรเด้อวะส่วนทางนี้ส่งกันเฉยๆสิบาทส่วนนั่นก็การกู้ยืมกันแล้วจำนวนเนี่ยนะลูกจำนวนเนี่ยทุกอย่างเลยส่วนเรื่องนี้เลยจำนวนรู้ดีบาทนั่นก็เรียกเสียมีกิจการเราอารมณ์กูว่าตัวเราดูข่ายอยู่ในเรื่องกิจการที่บาทเลยส่วนนั่นก็ว่าที่ยายอยู่ในอารมณ์กูน่ะอุ้งเส้นด้วยใจมาเลยส่วนจำนวนที่ยายอยู่ในมาเราที่ยายอุ้งเรื่องสมุยกิจการ จำนวนเส้นเส้นเราจัดเส้นวันเลยรู้เท่าไหร่แล้วยาสูบมุกเส้นเนี่ยปูมีอะไรเลยรู้เท่าไหร่ลูกเรื่องโลกการจัดเจรจาสิวายแค่เท่านั้นเนี่ยยาสูบมุกเลยปูมีอะไรเลยรู้อยู่เท่าไหร่มาเลยเอาแล้วดูอันที่สิ่งสิ่งนี้เนี่ยสรุปเนี่ยอุจจมุกในงานนั้นก็ยาสูบเล็กขนาดรู้เรื่องนั้นก็ ตัวเต็มมือเสียที่มาเลยจันทร์ทุกเมื่อนาฬิกาเกมโอริอาวุ่นยอหงส์เนี่ยอินิชิทีฟบริษัทสกุลไรน์เดี๋ยวเราดูบีโร่ยามานั่งสิ่งสิ่งกูอาศัยใจวันเดียวเป็นเรื่องบุตรจูบันเอลุสสุวาเร่ดูโรแมนต์ก็สุขใจเลยเราดูที่เอาไม่รู้ที่มาเลยไอ้กิซ่าโอเคโอ้จันทร์ที่นั่นเราตั้งแต่มาเยี่ยมอ่ะทุกที่ที่นั่นเลยรู้ที่มาเลยจันทร์ทุกที่นั่นที่ กูรู้จักมากับมาแค่ไหนแต่ไม่รู้จักมุทองอ่ะที่ดิโมคราซีอาซูรีเวียตีไรเดนเอาไปมาอากูเชื่อที่อาจารย์ในงานนั้นตั้งแต่มาเยี่ยไปมาสาบิโรที่นั่นเลยนี่ทายรู้ว่าเลยส่วนทายเมื่อไรจะพักกันที่เอาชีมีเรื่องอุทัยจงทายเรื่องนี้ทำมาที่นั่นก็จะรู้อาเซียนเรื่องนี้อะไรปีเลยยี่หูอุทิจันโอส่วนสาบิโรอุสัสสันอะไรหลังจากนี้นั่นก็ปีเลยยี่หูเส้นอะไรหลังจากนี้เลยจะรู้ว่าเลย ตอนนี้ทำมาแล้วพี่ว่าเนี่ยโอ้เลือดจะไม่สิ่งก่อนเลยที่ยาวเว็บมือไปมาในงานนะครับแล้วก็วันนี้เป็นอะไรเป็นอะไรจะรู้อาทิตย์หลังเช้าลงทาร่าส่วนที่นี่ทายรู้จะสิบาทเลยส่วนทายแม่ ကျွန်တော်တို့2021ကုန်ကနီးပေါ့နော်ဆိုတော့အဲ့ကာလကဆက်လို့ဟို shutdown diplomacy လို့ပြောလို့ရမလားသံမတ်ကြီးအပြန်လာကူးလူးဝင်ထွက်ဗမာပြည်ကိုဒီကိစ္စမျိုးတွေနဲ့ပြည်လည်အောင်ကျူးပန်းလာတာမျိုးတွေကျွန်တော်တို့တွေ့ပါတယ်ခင်ဗျဟု
တ်ကဲ့ဆိုတော့နောက်တစ်ခုကဒီနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်အနောက်နိုင်ငံတွေရဲ့ PR ပေးမှုတွေအခု total တို့ chevron တို့အားလည်းပဲပြီးတော့ပြင်းပြင်းထန်ထန်လှုပ်လာမယ်ဆိုပြီးတော့ပြောနေကြတယ်သို့တော်လည်းပဲအဲ့လိုစကားတွေအနောက်နိုင်ငံတွေဘက်က PR တွေပို့ပြီးမြင်လာမယ်ပြောတိုင်းပြောတိုင်းလူတွေရဲ့စိတ်ထဲမှာသံတရားရှိရတော့ဘလောက်ထိရောက်မှာမို့လဲတရုတ်နဲ့ရုရှားကသူတို့ဘက်ကရှိနေတာပဲဝန်သာအားစောင့်နေမှာပေါ့ဒီဘက်က PR ပေးပိတ်ဆို့လိုက်ရင်သူတို့ဝင်လို့မှာပဲလို့သုံးသပ်ကြပါတယ်ပြောကြပါတယ်ကောင်စင်ကြီးဘယ်လိုမြင်ပါလဲအဲ့ကိစ္စကို
ကျွန်တော်မြင်တော့အနောက်နိုင်ငံတွေဘက်ကဟို PR ပေးမှုတွေရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်အထင်ပေါ့နော်ဒီစစ်ကောင်စီဘက်ကကြတော့လေသူတို့ကတစ်ချိန်လုံးကလည်းဟိုစစ်အစိုးရအောက်မှာဒီလိုမျိုး PR ပေးမှုတွေကိုရင်ဆိုင်လာလျားတယ်ဆိုတော့ဟိုအမြင်မျိုးကကျွန်တော်ထင်တယ်ရှိတယ်လို့ထင်တယ်ဆိုတော့နောက်တစ်ခါကျတော့ဟိုပြောမယ်ဆိုလို့ရှိရင်အရင်ကာလကလည်းအနောက်က PR ပေးလိုက်ကျွန်တော်တို့ကတရုတ်နဲ့ရုရှားဘက်ကိုပို့ပြီးတော့မိခိုးရတယ်ပို့ကတ်သွားတဲ့အနေအထားမျိုးဖြစ်တဲ့ခါကျတော့ဆိုတော့ဒါကလည်းအခုချိန်မှာနည်းနည်းလေးတော့ဟိုစဉ်းစားစရာကောင်းတဲ့အချက်ဖြစ်တယ်လို့ထင်ပါတယ
်ဆိုတော့ကျွန်တော်ဒီတစ်နှစ်ကုန်ဆုံးခဲ့တဲ့အတွင်းမှာသူတို့ရဲ့လှုပ်ဆောင်ချက်တွေဖြစ်ပေါ်တိုးတက်မှုတွေဟာမြန်မာနိုင်ငံအစီအကိုကောင်းလာအောင်လုပ်ဖို့အတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်စေပါသလဲရုပ်စွာအဆုံးစစ်ကောင်စီကသူတို့ပြောထားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တင်ပေးပါမယ်ရွေးကောက်ပွဲလုပ်ပေးပါမယ်။ဘာညာပြောတဲ့ကိစ္စတွေအတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်လာမယ်လို့ထင်ပါသလဲခိုင်လုံစိတ်ချရတဲ့အထောက်ပံ့တွေဖြစ်နိုင်မယ်လို့ထင်ပါသလား။
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီလိုဗျဟိုစစ်ကောင်စီဘက်ကသူတို့ပြောပါတယ်ဒါအာဏာသိမ်းတာမဟုတ်ဘူးအာဏာကိုထိန်းတာပေါ့ကျွန်တော်ပြီးရခါကျတော့ရွေးကောက်ပွဲပြန်လုပ်ပေးမယ်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားမယ်ဆိုတော့ဟာမျိုးကဒါဂတိကဖို့ရှိပါတယ်ဆိုတော့တစ်ဖက်ကကျတော့လည်းဘာဖြစ်လဲဆိုတော့ခါကျတော့ကျွန်တော်တို့မြင်တာကအထူးသဖြင့်ကျွန်တော်တို့ထိုင်းနိုင်ငံမှာတွေ့တာကဟိုကျွန်တော်တို့ခေါ်တာဗီဒီယိုကုပ်လို့ခေါ်ပါတယ်ဆိုတော့သူတို့လုံချင်တဲ့ဟိုဗီဒီယိုအနာတစုံတရားကိုကျွန်တော်တို့ဟိုဖြည့်ပြီးတော့ရေးဆွဲလိုက်တယ်။ကြံတဲ့ကိစ္စအတော်တော်များများကိုဝင်မလျှုပ်ဘူး။ပြီးလို့ရှိရင်သူကပြန်ဆင်းသွားပြီးတော့ဟိုအရသာကိုပြန်အနာလွှဲတယ်ပေါ့နော်။ကျွန်တော်ဒီလိုလမ်းကြောင်းတွေကျွန်တော်တို့တွေ့ပါတယ်။ဆိုတော့ဒါပေမဲ့ဗမာပြည်မှာကျတော့အခုဖြစ်နေတာကအခြေခံကြကြပေါ့ဗျာ။ဟိုခေကြောင်းတွန်လာရေးလုံးနေသလားလို့ထင်ရတယ်။ဟာအကုန်စသဖြင့်အောက်ခြေကနေပြောင်းနေတဲ့အခါကျတော့တော်တော်လေးလည်းစိတ်ပြက်စရာကောင်းတယ်လို့ထင်ပါတယ်။တော့အထူးသဖြင့်တော့ရက်ကြီးအုပ်ချုပ်ရေးမှုကိစ္စတွေပြောင်းတယ်နောက်တစ်ခါအခုအင်တာနက်လိုကိစ္စမျိုးတွေနောက်အခု VPN စသဖြင့်ပေါ့ဗျာဥပဒေတော်တော်များများကတကယ်ကိုအောက်ခြေကနေစပြီးတော့အကုန်လုံးပြောင်းပြန်လှန်ပစ်မယ်ဆိုရဲဟာမျိုးတွေဖြစ်နေတယ်နောက်တစ်ခါကျွန်တော်တို့ budget နဲ့ပြောင်းတယ်အကုန်အဲ့ဒါမျိုးတွေလိုက်ပြောင်းနေတဲ့ခါကျတော့ကြည့်ရတာဟုတ်ပါဟုတ်သေးရဲ့လားဆိုရဲအမြင်မျိုးတော့ရှိပါတယ်
အနာသိမ့်ပြီးတစ်နှစ်တာကြာမြန်မာနိုင်ငံမှာအဖက်ဖက်ကအကြက်တဲဆိုင်လာတာနဲ့ရွေးကောက်ပွဲအလားအလာကိုဥအောင်သူငိမ့်နဲ့ပြောပြခဲ့တဲ့ဥအောင်ဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ပါခင်ဗျာ
ဗီအိုအေကနေတစ်နှစ်တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့အီးမေးလ်လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA အီးမေးလ်သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
VOA American တန်ရဲ့ဗိုလ်ဓုညအပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်။အခုဆက်ပြီးတော့အားကစားကဏ္ဍကိုနောက်ဆင်ကြရအောင်ပါ။ဒီတစ်ပတ်အားကစားကဏ္ဍမှာတော့ကဘာကျော်ဘောလုံးသမားမက်ဆီသူ့ရဲ့နာမည်နဲ့အစားအစာတစ်တခုစတင်လိုက်တာအပါအဝင် PL ရဲ့ကျန်းမာရေးအခြေအနေနဲ့ပရီးမီယာလိဘက်ကသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြပေးတာကိုနားဆင်နိုင်ကြပါပြီခင်ဗျာ။
ဘယ်ပရီးမီးယားလိဘောလုံးပွဲတွေမှာတော့နိုင်ပွဲတွေဆက်နေတဲ့မန်စီးတီးအသင်းနိုင်ပွဲတွေရပ်သွားခဲ့ပြီးတော့မန်ယူကတော့နောက်ဆုံးမိနစ်မှာသွင်းတဲ့ဂိုးနဲ့နိုင်သွားခဲ့ပါတယ်။ဒီနေ့ကတော့ဇယားရိတ်ကပြေးနေတဲ့မန်ချက်စတာစီးတီးအသင်းဟာဆောက်သမ်တန်နဲ့အဝေးခွင်မှာတကူးစီစီကျသွားခဲ့ပါတယ်။ဒါကြောင့်မန်စီးတီးရဲ့12ပွဲဆက်တိုက်နိုင်ပွဲတွေလည်းဒီဘက်မှာကျသွားခဲ့ပါတယ်။ဒီနေ့နီးပြပက်ဂေါ်ဒီယိုလာကတော့ဆောက်သမ်တန်ကိုတည်ရကျပြီးနိုင်ပွဲတွေရပ်သွားခဲ့တာနဲ့ပတ်သက်ပြီး
Listen, you, all of you, you judge the result. I tried to judge the performance. The performance was much better than the game against Arsenal, much, much better.
ကျွန်တော်ပြောမယ်ဗျာ။ခင်ဗျားတို့မီဒီယာတွေအကုန်လုံးကပွဲရလဲ့အပေါ်မှာဆုံးဖြတ်ကြပြီးတော့ကျွန်တော်ကတော့ကစားပုံကိုကြည့်ပြီးတော့ဆုံးဖြတ်နိုင်မှုစူးစမ်းပါတယ်။ဒီပွဲကစားတာက Arsenal ပွဲထက်ရောအခြားပွဲတွေထက်ရောကောင်းပါတယ်။ဒီနေ့ကျွန်တော်တို့ကစားရတဲ့အသင်းကဘယ်လိုလဲဆိုတာကျွန်တော်သိပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုပွဲတိုင်း5ဂိုးပြတ်6ဂိုးပြတ်နိုင်မယ်လို့ထင်နေကြတယ်ဆိုရင်တော့sorry ပဲဗျာကျွန်တော်တို့အဲ့ဒီလောက်ကောင်းအောင်တော့မကစားနိုင်ဘူးအဲ့လိုမဟုတ်ရင်လည်းကျွန်တော်တို့ကိုတရားဒီလုံးပွဲတိုင်းနိုင်မယ်လို့ထင်နေကြတဲ့ခမားတို့ကမှားနေတာလေဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပဲဘောလုံးရာသီမှာ Champions League ဝင်ခွင့်ရဖို့အတွက်အဆင့်၄ထဲဝင်ဖို့အကြိမ်နဲ့တွေဖြစ်နေကြတဲ့ Manchester United နဲ့ West Ham တို့ရဲ့ပွဲမှာတော့ဒဏ်ရာရအချိန်ပိုနောက်ဆုံးမိနစ်မှာသွင်းတဲ့ Rashford ရဲ့ဂိုးနဲ့ Manchester United ကတကူကူမရှိနဲ့နိုင်သွားပါတယ်မယူသိဟာဒီပွဲနိုင်လိုက်လို့အခုလောလောဆယ်မှာတော့အဆင့်၄နေရာကိုတက်လာခဲ့ပါတယ
် I think we pushed hard we tried everything we took all the risks in the world
ကျွန်တော်တို့ဒီပွဲကိုနိုင်ဖို့အတွက်လုံနိုင်သမျှစွမ်းကုန်လုပ်ခဲ့တယ်ဒီပွဲမှာဂိုးသွင်းခွင့်ရဖို့ဖန်တီးနိုင်ခဲ့တဲ့ရေအတွက်နဲ့ဂိုးပေါက်တွေကိုတကယ်သွင်းခဲ့တဲ့အချိန်တွေကိုကြည့်ရင်ကျွန်တော်တို့နိုင်တယ်လို့ထင်ပါတယ
်တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့အာဆနယ်ကဘန်လီကိုဂိုးမရှိသေးကြသလိုလီဗာပူးကခရစ္စတယ်ပယ်လစ်ကို3ဂိုးတကူနဲ့နိုင်ပါတယ်Chelsea နဲ့ Spurs တို့ရဲ့ London Derby ပွဲမှာတော့ Chelsea ကငိုကူမရှိနဲ့နိုင်သွားပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ Ziyech နဲ့ Thiago Silva တို့ကသွင်းခဲ့တာပါ။ဒီပွဲမှာ Spurs က Harry Kane ပထမပိုင်းမှာတဂိုးသွင်းခဲ့ပြီးမဲ့ Thiago Silva ကိုလက်နဲ့တွန်းတယ်ဆိုပြီးတော့တိုင်ကဂိုးမပေးခဲ့ပါဘူး။ Chelsea ကိုရှုံးတာနဲ့ပတ်သက်ပြီး Spurs နည်းပြ Conte ကတော့
I think that today for the performance I need to be proud of my players because we made a big effort.
ကျွန်တော်တို့မှာဒီနေ့ကစားပုံကိုကျွန်တော်ဂုဏ်ယူပါတယ်။ဘာလို့လဲဆိုတော့ဒီပွဲကိုနိုင်ဖို့အတွက်ကျွန်တော်တို့အစွမ်းကုန်ကစားခဲ့တာပါ။နှစ်ပတ်အတွင်းမှာ Chelsea ကို3ပွဲရှုံးတာကိုတော့ကျွန်တော်အနေနဲ့ပြန်စင်းစားဖို့လိုပါတယ်။ဖြစ်နိုင်တာကတော့သူတို့နဲ့ကျွန်တော်တို့ဂျာမန်ခြေစွမ်းကွာနေတာလည်းဖြစ်နိုင်ပါတယ်။ဟယ်ရီကိန်းရဲ့ဂိုးကိုအင်္ဂလန်မှာမပေးတာအံ့ဩမိပါတယ်။အီတလီမှာဆိုရင်တော့ဒါက50 50ပါပဲ။ဒါပေမဲ့အင်္ဂလန်မှာမပေးတာကတော့အံ့ဩစရာကြီးပါဗျာ
။နောက်ထပ်ဘောလုံးသတင်းတွေမှာတော့ကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့ပတ်ကတော့နှစ်ရက်ကြာဆေးရုံတက်ခဲ့ရပြီးတော့ဂျာဆော်ဒီကနေ့ကတော့ဆေးရုံကနေပြန်ဆင်းခဲ့ပါတယ်။ပီလီဟာပြီးခဲ့တဲ့လတွေအတွင်းမှာဥမာအကျိတ်တွေ့ရကြောင့်ခွဲစိတ်ကုသမှုတွေလုပ်ခဲ့ရပြီးတော့ESPN အပါဝင်မီဒီယာတချို့ကတော့ဘီလီဟာဥမာကြီးကန်ဆာဝင်တာကိုခံစားနေရပြီးအခုခါမှာတော့အသည်းနဲ့အဆုတ်တွေမှာပါအကျိတ်ကိုတွေ့လာနေရတယ်ဆိုပြီးတော့ဖော်ပြနေကြပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးစီယုံဘက်ကရောသူ့ရဲ့မန်နေဂျာဘက်ကပါတစုံတရာအတည်ပြုပြောဆိုခြင်းတော့မရှိသေးပါဘူး။အသက်82နှစ်ရှိဖြစ်တဲ့ဘီလီဟာခုနောက်ပိုင်းချမ်းမာရေးချိုးယွင်းလာနေတာကြောင့်သူ့ရဲ့ချမ်းမာရေးကိုသေချာအနီးကပ်စောင့်ကြည့်နေကြပြီးတော့အားလုံးကလည်းစိုးရိမ်နေကြတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့သမီးဖြစ်သူကတော့ပီလီယက်ဂျမားကြီးဟာအရင်တိုင်းဖြစ်ပြီးတော့အခုဆေးုံတက်တာကလည်းတစ်လတစ်ခါပုံမှန်သွားပြတာဖြစ်ပြီးတော့တစ်ခါလေးမှလည်းတစ်လတစ်ခါသွားကြောင်းတခြားဘာမှအပြောင်းလဲမရှိပဲအိမ်မှာဂျမားနေပါတယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်မီဒီယာကနေပြောကြားလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီသူ့ရဲ့နာမည်နဲ့စားတောက်ကုန်တစ်ခုကိုစတင်လိုက်တာဖြစ်ပါတယ်ဒါကတော့မက်ဆီဟမ်ဘာဂါဖြစ်ပါတယ်မေဂရန်ကဖလော်ရီဒါမှာရှိတဲ့ Hard Rock Cafe ကမက်ဆီနဲ့အတူပေါင်းပြီးတော့မက်ဆီဘာဂါကိုစတင်လိုက်တာပါဒီဘာဂါမှာအသားပြားနှစ်ခု Chorizo လို့ခေါ်တဲ့ Spain ဝဲဥကြောင်း Provolone Cheese နဲ့ဆလတ်ရွက်နဲ့ကြက်သွန်တွေပါပါတယ်ဘာဂါမှာဘာတွေထည့်မယ်ဆိုတာကိုမက်ဆီနဲ့သူ့ရဲ့အဖွဲ့ကတရားရွေးခဲ့တာဖြစ်တယ်လို့လည်း Hard Rock ဘက်ကပြောပါတယ်
His team were certainly very involved in choosing the ingredients.
ဒီဘာဂါရဲမှာတဲမဲအားတွေနဲ့ပတ်သက်ပြီးကျွန်တော်တို့အကောင်းဆုံးမိရမချင်းစိတ်ကြိုက်မဖြစ်မချင်းမက်ဆီနဲ့သူ့ရဲ့အဖွဲ့ကစတဲ့ကစီစီရွေးချယ်ခဲ့ပြီးတော့နောက်ဆုံးမှာသူနဲ့သူ့အဖွဲ့ကသဘောတူတည်ပြုခဲ့တာဖြစ်ပါလေ
။အခုလောလောဆယ်မှာတော့မက်ဆီဘာဂါကိုဖလော်ရီဒါမှာရှိတဲ့ Hard Rock Cafe နှစ်ခုမှပဲရနိုင်သေးပြီးတော့နောက်ပိုင်းမှာတော့တစ်ကမ္ဘာလုံးမှာရှိတဲ့ဆိုင်တွေမှာရောင်းချသွားမယ်ဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ။Tennis တွင်ဒီဘက်မှာတော့ Australian Open Tennis တွင်မှာနာမည်ကြီးတချို့ကတော့ Quarter Final မရောက်ခင်မှာပဲအရင်နိုင်သွားခဲ့ပါတယ်။မြို့သမီးဘက်မှာမနစ်ကလက်ရှိ Champion Naomi Osaka ဟာ တတိယဆင့်မှာအမေရိကန်က NSC မိုးဘက်ကိုနှစ်ပွဲတစ်ပွဲနဲ့ရှုံးသွားခဲ့ပြီးတော့ရူမေးနီးယားကဆီမိုနာဟာလပ်ကလည်းသရုပ်ထားဆင့်မှာပြင်သစ်ကအဲလီဇေးကော်နေကိုရှုံးသွားခဲ့ပါတယ်။ဒါပြင်အော်စတြေးလျန်အိုးပန်နဲ့ကျင်းပဘူးတဲ့ဘယ်လာရုစ်နိုင်ငံကဗစ်တိုးရီယာအာဇာရန်ကဟာလည်းချက်နိုင်ငံကခရိုက်ချီကိုဘက်ကိုနှစ်ပွဲပြတ်နဲ့အရင်းနှိမ်သွားခဲ့ပါတယ်။အမျိုးသားဘက်မှာတော့အဆင့်3နေရာမှာရှိတဲ့အလက်ဇန်ဒါဇဗရော့ဖ်ဟာသရုပ်ထားအဆင့်မှာကနေဒါကရှာပူဗာလော့ကို3ပွဲပြတ်နဲ့ရှုံးပြီးတိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။အချိန်တည်းမှာပဲအော်စတြေးလျနိုင်ငံကဂျိုကိုဗစ်ကိုဖြူဝင်မဲ့ဗီဇာရုပ်သိမ်းလိုက်တာကြောင့်ဂျိုကိုဗစ်ဘက်ကတင်နစ်ဩစတြေးလျကိုတရားစွဲမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဩစတြေးလျအိုပန်တိုင်ပွဲရဲ့ဒါရိုက်တာခရိတ်တိုင်လီကညွှန်ဆိုလိုက်ပြီးတော့ဂျိုကိုဗစ်အနေနဲ့လည်းရှင်းနစ်မှာလာကစားဖို့မျှော်လင့်တယ်ဆိုပြီးတော့မစ္စတာတိုင်လီကပြောကြားလိုက်ပါတယ်ခင်ဗျာ။2020စောင်းသည့်အိုလံပစ်ပြိုင်ပွဲတွေကိုတရုတ်နိုင်ငံဘေကျင်းမြို့မှာရှိလာကျင်းပတော့မှာဖြစ်ပါတယ်။ဘေကျင်းမြို့မှာတော့အာသာသမားတွေအတွက်အာသာရွာတွေအစင်းနဲ့ဖြစ်နေကြပြီဖြစ်သလိုအသင်းတွေနဲ့အာသာသမားတွေလည်းစတင်ရောက်ရှိလာနေပါပြီ။အချိန်ထဲမှာပဲဒီအာသာနဲ့ပတ်သက်တဲ့သူတွေထဲမှာ COVID-19 ရောဂါပိုးကူးစက်သူ6ယောက်တွေ့ရှိတယ်ဆိုပြီးတော့ဒီတရုတ်နိုင်ငံဘက်ကပြောပါတယ်။ January 23ရက်နေ့ကတနင်္ဂနွေနေ့ကတော့ဖွံ့ဖွဲအခမ်းအနားအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အစမ်းလေးပြမှုတွေလုပ်ခဲ့ကြပါတယ်။ဒီနေ့မှာပဲလူခွေဖွဲ့တွေကတော့တရုတ်နိုင်ငံမှာအာသာသမားတွေအတွက်အကာအကွယ်တိတ်မရှိတာကြောင့်အာသာသမားတွေအနေနဲ့တိုင်ပွဲကာလအတွင်းတရုတ်နိုင်ငံရဲ့လူခွေအခြေအနေတွေကိုမပြောကြပဲပြန်ရောက်မှပဲပြောကြဖို့ဒီကလုံးဆိုင်ရာအာသာသမားများအဖွဲ့ရဲ့အင်ဂျုတ်ရော့ဆူလာကဆိုင်ပေါ်မှာ
ကိုရနိုင်ရဲ့အာကစားကဏ္ဍကိုနားဆင်ခဲ့ကြရတာပါခင်ဗျာ VOA American တန်ကနေမြန်မာဘာသာရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုလိုကျန်းမာရေးမြန်မာရေးနဲ့အားကစားကဏ္ဍအပတ်စဉ်ကဏ္ဍတွေပြီးမှတော့ VOA American တန်ရဲ့ဗိုလ်ထူးညနောက်ဆုံးရစိတ်ဝင်စားစရာအကောင်းဆုံးထိတဲ့ရောက်သတင်းချင်းချက်ကိုကျွန်တော်ကဆက်ပြောပြပါမယ်ခင်ဗျာ။မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ဝင်ရောက်ခွင့်ပြုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံလှည့်ကြောက်ကထတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံအကြီးအကဲကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီနေ့အွန်လိုင်းကနေဗီဒီယိုနဲ့ဆက်သွယ်ဆွေးနွေးတာမှာမြန်မာနိုင်ငံရဲ့ပဋိပက္ခတွေတည်လဲရေးထွက်အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့တိုက်တွန်းခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားဌာနအတွင်းဝန်ခေါကင်ဟွန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဘလို့တုံ့ပြန်ခဲ့တယ်ဆိုတာကိုတော့ပြောခွင့်ရခေါက်ကင်ဟွန်ကထုတ်ပြောခဲ့ခြင်းမရှိပါဘူးခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းဖို့အစီအစဉ်မရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကပြောလိုက်တယ်လို့ဂျပန်အခြေစိုက်နီကီနေစဉ်သတင်းစာမှာရေးသားဖော်ပြထားပါတယ်2023ခုနှစ်ဩဂတ်လမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲကာလအထိ NLD ပါတီကိုဖျက်သိမ်းဖို့အစီအစဉ်မရှိကြောင်းပါတီကိုဖျက်သိမ်းရေးမဖျက်သိမ်းရေးဟာရွေးကောက်ပွဲကော်မရှင်ရဲ့ကိစ္စသာဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြိုင်ခြင်းဟာလည်း NLD ကသာဆုံးဖြတ်ရမှာဖြစ်ကြောင်းသူတို့သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကမ်းမှာဗိုလ်ချုပ်ဆော်မင်းထွန်းကပြောကြားခဲ့တာကိုကိုကာရီနေကိသတင်းမှာရေးသားခဲ့တာပါ February 1ရက်နေ့အာဏာသိမ်းလိုက်တဲ့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်အတွက်ကိုပြန်ပြီးတော့ဖွဲ့စည်းလိုက်ပြီးနိုင်ငံရေးပါတီတချို့နဲ့မနစ်ကမေလကတွေ့ဆုံခဲ့ပါတယ်2020ရွေးကောက်ပွဲမှာမဲပြတ်သက်နိုင်ရလိုက်တဲ့ NLD ပါတီဟာရွေးကောက်ပွဲအတွင်းမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆဆွဲချက်နဲ့ NLD ကိုဖျက်သိမ်းအောင်ဖျက်သိမ်းမဲ့သဘောမျိုးကိုလည်းရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်ခင်ဗျာမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုဟာအခု2022ခုနှစ်ဘဏ္ဍာနှစ်အတွက်တရခင်တုန်းပဲတိုးတက်မှုရှိမယ်လို့ကမ္ဘာဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စီးပွားရေးတိုးတက်မှုနှုန်းအင်မတန်နည်းမယ်လို့ဖော်ပြထားတာကြောင့်မြန်မာနိုင်ငံစီးပွားရေးဟာစိုးရိမ်စရာကောင်းလောက်အောင်အားနည်းမယ်ဆိုတာကိုကမ္ဘာဘဏ်ကဒီနေ့ဇန်နဝါရီ26ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကာယရောဂါအကြီးကျယ်ဖြစ်ပေါ်ခဲ့တာနဲ့ဆီယနာသိမ်းမှုတွေကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ18ရာခိုင်နှုန်းအထိရော့ကျသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်တွေထပ်ပေါ်ပြီးမှအခုနှစ်အတွက်အစီရင်ခံစာထပ်ပေါ်လာတာပါခင်ဗျာ။အဲ့တော့ကျွန်တော်တို့အခုVOA American တန်ရဲ့နောက်ဆုံးရသတင်းတွေကိုအစီအစဉ်တွေကိုပြပြပြီးမှအစီအစဉ်အားလုံးကတော့ပြီးဆုံးပါပြီ။ဒီညအတွက်ထုတ်လို့ရမှုကအလိမ်ပါဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PG Elliot တို့ဖြစ်ပါတယ်။အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေဝကြပါစေ။ ကောင်းကောင်းလေးအဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.